အာလုံဝါဇုတင်လိုက်ဖြစ်နေဆက်ကလှူဒန်းမယ်ကဲအာလုံလည်းလက်အုပ်ချပြီးတော့လိုက်ဆိုးလိုက်နော်ကဲအာလုံလက်အုပ်ချထားဘုန်းကြီးရှေ့ရဆိုးပေးမယ်ပေါ့ကဲအာလုံဆိုဣမာနိဝတဝတိကစီဝရာနိတန်ဂတဒေမာဣမာနိဝတဝတိကစီဝရာနိအာယတမန္တာနံဒေမနိဗ္ဗာနတပစ္စယောဟောတုအရှင်ဖေယဖေယယဟန္တာအရှင်မြတ်တို့မြတ်မြတ်နုနုဘုယုံတော်မူ၍နိဗ္ဗာန်သို့တွားကြောင်းဖြစ်သည့်အတွက်အရဟတဖူဤအောင်လံတကွန်ဖြစ်သောဤဝါစုသင်္ကန်းတို့ကိုမိမိတို့စီမံထားသည့်အတိုင်းတန်ဃာတော်အရှင်မြတ်အပေါင်းအားစီမံထားတိုင်းသောအရှင်မြတ်တို့အားရှုသေးစွာလူတန်းကြပါ၏ဆက်ကကြပါ၏ဤကောင်းမှုသည်နိဗ္ဗာန်၏အထောက်အပံ့ဖြစ်ပါစေတည်းကဲဝေချာလိုက်ကဲယနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုရဲ့ဖိုးပါးကားကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းအားအမြတ်တမ်းပေးဝေမှုမိမိတို့တွေလည်းပဲဆင်းရဲခက်တဲ့ချုံကြီးရဲ့နိဗ္ဗာန်ကိုရည်မှန်းပြီးတော့ရည်စက်ချမှုပြုလုပ်မယ်မပြုလုပ်မီမှာနမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကောဇာတက္ကရာ1368ခုနှစ်ဝါဆိုလပြီးကျော်တရက်ဝါဆိုမဲ့နေ့ပေါ့ခရစ်နှစ်2006ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့မှာစကိုင်းတောင်ရိုးမြဆက်ကြအကြောင်းတိုက်တန်ဃာတို့ပါ181ပါးတို့ထံမောက်လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကနှစ်စဉ်နှစ်တိုင်းလည်းပဲတစ်နှစ်မှာ4-5-6ကျင်းစသည်ဖြင့်လာရောက်ပြီးပြုနေကြတဲ့ယခုလည်းစုပေါင်းပြီးတော့ပြုကြတယ်ပေါ့မန္တလေးမြို့မှာနေထိုင်ကြတဲ့ဥခင်စိန်ဒေါခင်ပုရွှေရမင်းမိသားစုဥကျော်ဝင်းဒေါတင်တင်အေရွှေမင်းဝန်မိသားစုဒေါစိန်စိန်ကျူကြောင်မဲသာတော့ဆိုင်ဥကျော်ရှင်ဒေါ်အေခိုင်တင်စာမိသားစုဒေါ်စိန်စိန်ဒေါ်မြတ်မြတ်ညီမတစုဒေါက်တာထွန်းမြင့်ဒေါက်တာဆွေဆွေအောင်မိသားစုကိုဖိုးတီမခင်ခင်တေမိသားစုများကစုပေါင်းပြီးတော့တန်ဃာတော်ရှင်မြတ်တို့အာယုံခါနေ့လယ်ခါတို့မှာမွန်မြတ်သောကဲ့ဝဲပေါ်စဉ်များဆက်ကလူတန်းချင်းကြွားရောက်လာတဲ့အပရိသတ်တို့အားလည်းပဲတရားပြုပွဲကျွေးမွေးအပ်ခံကြခြင်းဥခင်စေဒေါခင်ပုမိသားစုတို့ကဝါစုတင်ငန်းဖြစ်တဲ့တရုတ်စီဝိုင်းစဉ်နှစ်စုံဥကျော်ဝင်းဒေါတင်နေမိသားစုကစကိတ်တင်ငန်းသုံးစုံဥကျော်ရှင်ဒေါ်ရင်ခိုင်မိသားစုကစကိတ်တင်ငန်းဆယ်စုံဒေါက်တာထွန်းမြင့်ဒေါက်တာဆွေဆွေအောင်မိသားစုကစကိတ်တင်ငန်းသုံးစုံမျိုးချစ်တပ်ပုံတိုက်ပေါ်လင်းမိသားစုကစကိတ်တင်ငန်းနှစ်စုံဥဖိုးခင်ဒေါ်ချစ်မိသားစုကစကိတ်တင်ငန်းတစ်စုံထို့ပြင်ဓမ္မပူဇာဖြင့်လည်းမိမိတို့ဆွမ်းအားရှိတဲ့များစုပေါင်းပြီးတော့နဝကမ္မများလှူဒန်းကြခြင်းနောက်ပြီးတော့ဥဟံမြင့်ဒေါခင်နှင်းသက်အမရပူဇာမျိုးကလည်းပဲသင်္ကန်း၃စုံတန်ဃာတို့တစ်ပါးတစ်ပါးအတွက်တခဲစီတောင်းစီအပြင်ကာဗိုလစ်ဆက်ပြအတောင်200ကိုလှူဒန်းခြင်းဥဝင်းသိန်းဒေါ်လာဝင်းတင်သိန်းကဘာမိသားစုကလည်းပဲသင်္ကန်းနှစ်စုံနဲ့ဗလာစာအုပ်16ဒါဇင်လူတန်းကျင်ဆိုတဲ့ကုသိုလ်ကောင်းမှုကိုစုပေါင်းပြီးတော့လာရောက်ပြုကြတယ်ပေါ့အဲ့တော့ယနေ့ဗာတရားဟောပေးမလဲဆိုတော့ဒီကနိကေပါဋိကဝတ်မှာလာရှိတဲ့သင်္ကာလတုတ်တံကိုပဲအချင်းချုပ်ပြီးတော့ဟောကြားပေးပါပါဒီသင်္ကာလတုတ်တံဆိုတာဘာကိုပြောတာလဲဆိုတော့ဘုန်းကြီးတို့ကလေးဘဝကျောင်းသားဘဝကလေးကဗလာစာအုပ်နောက်ကျောတွေမှာရေးထားတဲ့မိဘကျင်ဝတ်စာပြီးတော့ယဟန်ကျင့်ဝတ်ထီပေါ့ဒီကျင့်ဝတ်တွေကိုကြားထားတဲ့တုတ်တံတိမ်သာလတုတ်တံပါပဲဒ ဒါဟုတ်ပဲသာဂရဆရာတွေကဒီတုတ်တံကိုဘယ်လိုနာမည်တက်သေးတယ်လဲဆိုတော့ဂိဟိဝိနယတုတ်တံတဲ့လူတွေရဲ့ဝိနည်းကိုပြဆိုတဲ့အကျင့်စာရိတ္တကိုပြဆိုတဲ့တုတ်တံလို့ဒီလိုလည်းပဲနာမည်တက်ပါပါတန်ဃာတော်ရှင်မြတ်တွေမှာယဟန်ဖြစ်လာပြီဆိုလို့ရှိရင်တိခါဘုအကျင့်အပြင်228တွဲဒါဝယဟန်ဝီနီလို့ဒီလိုခေါ်ရပါဘူးယဟန်နေကျင့်သုံးရမယ်စီကံပေါ့တာမဏေတွေဆိုလို့ရှိရင်လည်းပဲတရားကျော်သောတိခါဘုတွေရှိတယ်ဒါဝတော့ရှင်ဝီနီရှင်ကျင့်ဖို့လို့ဒီလိုခေါ်ရတယ်ခုလည်းပဲလူတွေမှာ၅ပါးတိလကတော့အတိများနေတယ်ရှောင်ရမယ်ကျင့်ဖို့ပေါ့ခုသင်္ကာလတုတ်တံမှာပြတာကြတော့ဒီကျင့်သုံးလိုက်နိုင်ရမယ်လူဝီနီလူကျင့်ဝလို့ဒီလိုမြန်မာပြန်လို့ရပါဘူးဘုရားတို့သာသနာမှာတီလကိုအကျဉ်းချုပ်အပြင်ထပ်ခွဲလို့ရှိရင်နှစ်မျိုးနှစ်စားရှိပါလေဝါရိတတီလနဲ့စာရိတတီလဝါရိတတီလဆိုတာဘာပြောရတာလဲဆိုတော့ရှောင်ကျင်ရမယ်တီလစာရိတတီလဆိုတာကျင့်သုံးလိုက်နိုင်ရမယ်တီလနှစ်ပါးလုံးပြည့်စုံမှာပဲတီလနဲ့ပြည့်စုံတယ်လို့ဒီလိုခေါ်လို့ရပါဘူးတန်ဃာတော်ရှင်ပြည့်တယ်ဆိုရင်ဝါရိတတိလဆိုရင်ညစာစားတာရှောင်ကျင်ရမယ်ရှောင်ကျင်ရမယ်အရာဝတ္ထုတွေညစွာမျက်စွာပြကဒီအိမ်အောင်သားမွေးမှုတွေရှောင်ကျင်ရမယ်စသည်ဖြင့်ခေါ်ထားတာဒါဟုတော့ဝါရိတတိလရှောင်ကျင်ရမယ်တိလလို့ဒီလိုပဲခေါ်ပါတယ်ဒီဝါရိတတိလရှောင်ကျင်ရမယ်တိလလေးလုံးပြီးတော့အေးအေးဆေးဆေးနေုံနဲ့မျက်စွာပြရလိုလားနှစ်သက်တဲ့ရဟန်းတော်ဖြစ်ပြီလားဆိုဒီလိုလည်းမဖြစ်သေးပါဘူးဝါရိတရှောင်ကျင်ရမှာရှောင်ကျင်တင့်တယ်လို့ပဲကျင့်သုံးရမယ်စာရိတတီလလိုက်နာရမှာဘူးလေလိုက်နာမှာတီလကျင့်တယ်ပြည့်စုံတယ်လို့မြတ်စွာဘုရားကဒီလိုပဲဟောထားတာရှိတယ်ပေါ့ဒါကြောင့်မို့ကိုကျင့်တီလလေးလုံးပြီးတော့အေးအေးဆေးဆေးလေးနေုံနဲ့ယဟန်ရဲ့ကျင့်ကိုပြည့်စုံပြီလို့ပြောလို့မရဘူးစွာရှိတယ်များဒေနာတနာဝုဒေစာတင်စာချတဲ့အလုပ်တွေကိုယ့်ရဲ့တရားအားထုတ်နေတာဖူပဲမတ်ဖို့နိဗ္ဗာန်ရမယ်လို့စိတ်မကြီးမှန်းမှုဆိုရင်လှုပ်တင့်လှုပ်ထိုက်တဲ့သာသနာရေးကိစ္စတွေလှုပ်ရပါတယ်စိတ်ထားမှန်မှန်နဲ့ဒါမှလည်းပဲတီလပြည့်စုံတယ်ပေါ့လူတွေဆိုလို့ရှိရင်လည်းပဲ၅ပါးတီလဆိုတာဝါရိတတီလရှောင်ကျမ်းမဲ့တီလ၅ပါးတီလလေးလုံယုံနေတော့သူတော်ကောင်းဖြစ်ပြီလို့ဆိုလို့မရပါဘူးသူများတတ်မတတ်ဘူးသူဥစ္စာမခိုးဘူးသူများရဲ့အိမ်ယာတွေမဖြည့်ဆည်းဘူးလိမ်မပြောဘူးသေရရဲ့မတောက်ဘူးဒါလောက်ကလေးနဲ့သူတော်ကောင်းလက္ခဏာဆိုတာမဖြစ်နိုင်သေးပါဘူးဘာတွေလုပ်ရမလဲဆိုတော့စာရိတတီလမိဘပေါ်မှာကျင့်ရမယ်မိဘရှိပါရဲ့မိဘပေါ်မှာကျေးဇူးဆက်ရမယ်ဝတ္တရားတွေမကြည်ပြုံမှုဆိုရင်မြတ်စွာဘုရားကဒါလည်းပဲသူတော်ကောင်းစစ်မဖြစ်သေးဘူးသာသမိတွေမွေးထားတဲ့ဒီသာသမိတွေပေါ်မှာပညာရေးစာဝတ်နေရေးစိတ်သက်ပြည့်ဝရေးဓာရီကိုမလုံးပန်းမှုဆိုလို့ရှိရင်သူကသူ၅ပါးတီလလုံနေပြီမဲ့လို့သူတော်ကောင်းစည်ရင်မဝင်နိုင်သေးဘူးတဲ့ပြည့်ဝရေးဒါဟုတ်ပဲခွန်ကြီးတို့တိန်ကစားဆရာတော်ကြီးကကျန်တိန်ကာလတုတ်ဝဲပြသုံးလောကဆရာတဲ့မြတ်စွာဘုရားကကျန်တိန်ကာလဆိုတဲ့လူဝီနီတုတ်တံကိုခေါ်ခဲ့တယ်တဲ့ဓာရီကိုမလိုက်နိုင်ရင်ဘလို့ဖြစ်ဖြစ်တယ်ဆိုတော့ကျင့်ဝမပြေပဲလေးထွေလာလီရှိမြင့်ကြာသူကသူ၅ပါးတီလလုံနေပေမဲ့လို့ဒီကျင့်ဝတ်ဒီကျင့်သုံးရမယ်ကျင့်ဝတ်ဒီယဟန်ဆိုလို့ရှိရင်လည်းပဲစာသင်စာချတရားပြစိတ်စေတနာမှန်မှန်နဲ့သေနာတနာအဝတ်ဖြစ်တဲ့ကြောင်းမလုံးစရာရှိတာတန်ရှင်းကြီးတွေအားလုံးကိုယ့်အကူလုံးရတယ်ဒါတွေမပြေလို့ရှိရင်တော့ကျင့်ဝမပြေပဲလေးထွေလာလီရှိမြင့်ကြာအပယ်သွားပြီးတော့ကြာကြာကြီးခံရမှာပဲတဲ့လူတွေလည်းပဲ၅ပါးတိလတော့လုံမာရဲ့မိဘပေါ်မှာပြုကျင့်ရမယ်ဝတ်ဆရာသမားပေါ်မှာကျင့်ရမယ်ဝတ်မိษွေတွေပေါ်မှာကျင့်ရမယ်ဝတ်သားသမီးပေါ်မှာပြုလုပ်ပေးရမယ်ဝတ်တွေချို့ယွင်းပြီးတော့ငါ၅ပါးတိလလုံသားပဲဆိုအေးအေးဆေးဆေးလေးနေဒီကျင့်ဝတ်မပြေနိုင်ပါဘူးမပြေလို့ရှိရင်အပယ်ကျမှာပဲဆိုပြီးတော့သင်္ကစားဆရာတော်ကြီးကမင်းတို့မင်းလက်ထက်တုန်းကသင်္ကစားဆရာတော်ဆိုတာဒါဒီသင်္ကလောဝါဒတုတ်တက်ကိုရေးသားခဲ့တယ်ပေါ့ဤတိဝုတ်ကုံဆွေမျိုးစုံ၆ပုံထက်နဲ့ရွာဤတိဝုတ်ကုံဆိုဒီဝုတ်တွေနဲ့ကုံလုံးပြည့်ဝတဲ့ပုံကကြတော့အာလုံးဆွေမျိုးပေါင်းဟာနဲ့ရွာနိဗ္ဗာန်ကြီးရောက်နိုင်ပါတယ်ဆိုပြီးတော့ဆရာတော်ကြီးကတတိပေးခဲ့တယ်ပေါ့တချို့ကထင်မှားကြတယ်ပေါ့ယဟန်ဆိုလို့ရှိရင်လည်းပဲအေးစေစေလေးနေပြီးတော့ငါတီလလုံသားပဲဆိုပြီးတော့လှုပ်တင်လှုပ်ထိုက်တဲ့ကျင့်ဝတ်တွေမလှုပ်တပိတွေမွေးထားပြီးတော့ဒီတိုင်းပြစ်ထားတော့သာသနာမှာပါဖြစ်လေဆိုတော့စာပေစကားနဲ့ပြောရင်အမိုက်ကျဲတယ်လို့ဖြစ်တယ်။တပည့်တွေမွေးထားတယ်။ကောင်းကောင်းမဆုံးပါဘူး။သာသနာမှာထင်ရှားလုံနေတယ်ဆိုရင်မြတ်စွာဘုရားဒါတပည့်မွေးတာမဟုတ်ဘူး။အမိုက်ကျဲနေတဲ့ပုံပေါ်ပဲ ဒီလိုပဲသာသမီတွေမိမရှိတယ်ဒီသာသမီပညာရေးတိုးတက်ဖို့ဒီသာသမီစိတ်သက်ပြေဝလာဖို့နင်နာခံတဲ့စိတ်သက်တွေရှိလာဖို့မိဘမှာတောင်းရှိတယ်အာငါတို့တီလာလုံးအေးအေးဆေးဆေးနေမယ်ဆိုပြီးပြစ်ထားလို့ရှိရင်လည်းဒီကျင်းဟုတ်ဒီပြည့်စုံတယ်လို့မြတ်စွာဘုရားလို့မပြောနိုင်ပါဘူး။ဒါအောင်မြတ်စွာဘုရားကတိကျဘယ်မှာဟောခဲ့တယ်လဲဆိုတော့ဘုန်းကြီးတို့ဝီနီးပါဠိတော်ကြီးကြတော့ဝတ္တံအပရိပူရင်တော်တီလံနပရိပူရတိအာတုဒ္ဓတီလောတုပညောစိတ်တေကကဏဝိတတိဝိခိတစိတ်တော်နေကောသမ္မာဓမ္မနပတတိအပတမနောတတ္တမံဒုက္ခနာပရိမုတ်စတိတဲ့ဒီကျင့်ဝတ်ဆိုတဲ့ကိုလိုက်နိုင်ရမယ်တိလမိဘဝတ်သာသမီဝတ်ဉာဏ်နေဆိုရင်သေနာသနာဝတ်ဆရာပေါ်ပြရမယ်ဝတ်ကျေစုတရားတည်တတ်တဲ့ဝတ်ဒီဝတ်တွေမပြည့်စုံမှုဆိုရင်မြတ်စွာဘုရားတိလနာပရိပုရတိဒီပုဂ္ဂိုလ်ဟာဝိနည်းပိဋကဘုတ်တွေရှောင်ကျင်ပြီးတော့အေးအေးဆေးဆေးနေပြီမဲ့တိလပြည့်စုံတယ်လို့ငါဘုရားမဟောဘူးတဲ့အတုဒ္ဒတိလောတုတ်ပညောစိတ်တေကကဏဝိတတိဒီလိုကျင့်ဝတ်တွေမလုပ်ခဲနဲ့တော့စိတ်ကျမြင့်မြတ်တဲ့တမာရီပိုင်ဆိုင်ဘယ်တော့မှမဖြစ်ဘူးတဲ့စိတ်တက်ဒီမြင်းမြတ်မှအများကျဆောင်ရွက်ခြင်းသိရှိမှတက်တက်ကြွကြွလုံးမှဒါတွေကစိတ်တက်ဒီတဖြည်းဖြည်းသူများကျဆောင်ရွက်ခြင်းနဲ့စိတ်မေတ္တာကရုဏာတွေဝန်းရံပြီးတော့တမာရီအားပြည့်လာအဲ့ဒီလိုမလုပ်တဲ့ပုဂ္ဂိုလ်ဟာတီလာလေးလုံနေဆိုအေးအေးဆေးဆေးနေစိတ်တက်မပြေဝရင်တမာရီပြေဝတယ်လို့မခေါ်ဘူးတဲ့ဝိကိတာစိတ်တော်နေကဘောသမ္မာဓမ္မနာပတ္တိတဲ့ဒီလိုစိတ်တက်မပြေဝတဲ့ပုဂ္ဂိုလ်တရားအထုတ်လို့တရားရလွယ်တယ်ဆိုတာမဖြစ်နိုင်ပါဘူးတဲ့တရားရလွယ်တယ်ဆိုတာစိတ်တက်ပြေဝတဲ့ပုဂ္ဂိုလ်ဒီတမာရီအားကောင်းတဲ့စိတ်ထားအားကောင်းတဲ့ပုဂ္ဂိုလ်တွေကရတာပါဘဇက်ကဘလောက်ပဲဝိပဿနာတွေပြောနေနေစိတ်တက်မပြေဝပါဘူးတမာရီအားနှဲပါတယ်ဆိုရင်တရားရတယ်ဆိုတာမဖြစ်နိုင်ဘူးတဲ့သမ္မာဓမ္မနာပတ္တိမဖို့ပညာမမြင်နိုင်ပါဘူးတဲ့တဏျာမှာကြတော့တမာဟီတော်ယထာဘူတံပဇာနာတိစိတ်တက်ပြေဝတဲ့တမာရီအားကောင်းတဲ့စိတ်ထားမြင့်မြတ်တဲ့ပုဂ္ဂိုလ်တွေမှာအမှန်တမ်းသိပြီးတော့ရုပ်ကိုရုပ်လိုနာမ်ကိုနာမ်လိုမြင်ပြီးတော့နောက်ဆုံးမဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ဟောထားတာရှိတယ်ပေါ့အပတမနောတတံမံဒုက္ခနာပရိမုစတိတဲ့အဲ့ဒီလိုအမှန်တမ်းမမြင်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကမဖို့နိဗ္ဗာန်ရပြရစီလို့ဘလောက်ပဲပါဇက်ကပြောပြောဒီဒုက္ခကမလွတ်နိုင်ပါဘူးလို့တီလင်းဟောထားပါတယ်ဒါကြောင့်ဒီသင်္ကာလတုတ်တန်ဆိုတာလူရဲ့ဝီနီလူဝီနီဆိုတာ၅ပါးတိလကိုအဓိကပြောနေတာမဟုတ်၅ပါးတိလကတော့လူတိုင်းတိနေတဲ့အတွက်ရှောင်ကြဉ်မဲ့တိလဒါလည်းပဲဖြစ်ကျင်တယ်လို့ခုပြောမဲ့လူချင်းကိုလူဝီနီဆိုတာတွေလည်းပဲဖြစ်ကျင်ရပါတယ်ယဟန်တွေလည်းပဲယဟန်ဖြစ်လာပြီဆိုလို့ချင်းယဟန်ချင်းတို့တက်နိုင်တယ်ကတိလတွေဆောက်တည်ပြီးတော့ရှောင်ကြဉ်ရတယ်လို့ပဲမျက်စိနာနာတရားကိုစိတ်ဆိုတဲ့အင်္ဒရီတွေကိုထိမ့်ပြီးတော့လူတွေအပေါ်မှာတက်နိုင်တယ်များဆွမ်းအားရှိတယ်များကောင်းမှုလိုလားအောင်မြင်မအောင်ကျင့်ဆောင်ပေးရမယ်ကျင့်ဝတ်တွေရှိတယ်တဲ့ဒီယဟန်ကျင့်ဝတ်6ပါးစတဲ့ဒီကျင့်ဝတ်တွေမကြေလို့ရှိရင်လေယဟန်တွေကတိလပြည့်စုံတယ်လို့မခေါ်ဘူးလို့ဒီလိုဟောကြားခဲ့တယ်ပေါ့ဒါကြောင့်မို့ယနေ့စူပေါင်းပြီးတော့ပြုတဲ့ပုံကိုယ်တွေကိုတချို့အယူလွဲမှားပြီးတော့ကိုက၅ပါးတိလာလေးလုံနေကိုကတိလာလေးလုံနေအေးအေးဆေးနေတယ်ဆိုရင်ကိုတောင်ဝန်ကြည်ပြီးဆိုတဲ့ပုံကိုယ်တွေကဒါဒီတုတ်တန်ရလုံးဝယူဆမှားရတယ်လို့ဧကံဒါတတ်မှတ်လို့ရပါဒါကြောင့်ဒီတရားကိုနာပြီးတော့ဆက်လေ့လာပြီးတော့ပြင်သင်ပြင်ထိုက်တာကျင်ရပါအဲ့တော့ဒီတရားကိုမြတ်စွာဘုရားကဘယ်မှာဟောကြားခဲ့တာတော့ဆိုတော့ဧကံတမယံဘဂဝါရာဇသေဝိဟရတိဝေလူဝနီကလန္တကနိဝါပိတဲ့ဗိမိတာရမင်းကြီးဆောက်လုပ်ပြီးတော့လှူဒန်းတဲ့ဝေလူဝန်ကျောင်းရှင်းတဲ့ဒီကိုစားကြည့်မွေးမြူရဖြစ်တဲ့ဝေလူဝန်ကျောင်းမှာနေရင်းလေဘုရားရှင်ဒီတုတ်တန်ကိုခေါ်ခဲ့တာပါအဲ့ဒီချိန်မှာဝေလူဝန်ကျောင်းကလည်းပဲစိတ်ဝင်စားစရာကောင်းတာပေါ့ဒီဝေလူဝန်ဥယျာဉ်ကြီးဟာကျောင်းမတည်ခင်တုန်းကဒီဥယျာဉ်ကြီးတစ်ခုဖြစ်ခဲ့တာပေါ့ကျေးဇူးတရားတွေနဲ့လွှမ်းထုံပြီးတော့သိကြည်နူးစရာကောင်းတဲ့နေရာကြီးပဲအဲ့တော့ဘယ်လိုဖြစ်လဲဆိုတော့တနေ့မှာရှင်ဘုရင်တစ်ပါးကတောထွက်လာပြီးတော့ဒီထဲမှာတောထွက်ဆိုတာတောကစားထွက်တော့ပြောတာဥယျာဉ်တွေပါလေကြီးရင်နဲ့ပျော်ဝဲစားထွက်တယ်လို့ထွက်လာပြီးတော့အရက်တွေအတော်များပြီးအိတ်ပျော်သွားတယ်ပေါ့အဲ့ဒီဥယျာဉ်ထဲမှာအိတ်ပျော်သွားတော့မောင်းမမိတ်တန်တွေကလည်းပဲဥယျာဉ်ကြီးကသိပြီးတော့ตาရတော့မကြည်ပဲမနေနိုင်တော့ရှင်ဘုရင်လည်းအိတ်ပြီဆိုတာနဲ့အပြင်ဘက်ထွက်ပြီးတော့ရှောက်ပြီးတော့တဥယျာဉ်လုံးလှည့်ကြည့်နေတဲ့အချိန်မှာအဲ့ဒီရှင်ပြန်အိတ်တဲ့တေခေါင်းတွေကမွေဟောက်တကောင်ကအရက်နဲ့ရလို့သူအရက်နဲ့ကိုဘာထင်တယ်လဲတော့မသိဘူးထွက်လာပြီးတော့ရှင်ပြန်နဲ့တိုးလာတယ်အဲ့ဒီအချိန်မှာတစ်ပင်မှာစောင့်နေတဲ့ရုပ်ကစိုးနှစ်ကရှင်ပြန်ရဲ့အသက်ကိုကယ်မပဲဆိုပြီးရှင်းနဲ့ကလေးဟန်ဆောင်ပြီးတော့ရှင်ပြန်ရဲ့နားထဲမှာကြည်ကြည်ကြည်ကြည်နဲ့သွားအော်လိုက်တော့ရှင်ပြန်လန့်လို့လာတော့မွေဟောက်လည်းပဲရှင်ပြန်တို့တာလည်းပြန်လန့်ပြီးတော့တေခေါင်းနဲ့ပြန်ဝင်သွားတယ်ပေါ့ဒီဟာတွေကိုမြင်တဲ့အတွက်ရှင်ပြန်ရဒီရှင်းနဲ့ကလေးကငါရဲ့ကျေးဇူးရှင်ဖြစ်တယ်ဆိုပြီးတော့ အဲ့ဒီရှင်းတဲ့၄ကိုအစာကျွေးဖို့အမိန့်ချပြီးတော့ဒီဥယျာဉ်ထဲမှာရှိတဲ့တတ္တဝါတွေသူသဖြင့်ရှင်းတဲ့၄ကိုဘေးမဲ့ပေးပါလေဘယ်သူမှမတတ်ရဆိုပြီးတော့အမိန့်ထုတ်ပြန်ပြီးတော့ကျေးဇူးတရားကိုဆက်ခဲ့တဲ့နေရာအဲ့ဒါဝေလူဝံဥယျာဉ်နေရာပါပဲဝေလူဝံဆိုတဲ့မြတ်စွာဘုရားတည်င်းသုံးတဲ့ကျောင်းကိုနားထောင်လိုက်လို့ရှိရင်အတန်လေးကြားလိုက်လို့ရှိရင်ကျေးဇူးတရားတွေနဲ့တိတ်ပြီးတော့မှုပြန့်နေတဲ့နေရာလို့ဒါမိမိတို့မျက်စိထဲမှာမှန်းကြည့်လို့ရတယ်ပေါ့ဒီလူလူချင်းချင်းမဟုတ်ဘဲနဲ့တရိတ်ဆန်တောင်းမှရှင်ပြန်ကကျေးဇူးသိတဲ့အနေနဲ့ဘေးမဲ့တွေပေးတယ်အစာတွေနေ့စဉ်ကျွေးတဲ့နေရာတိတ်ပြီးတော့ကျေးဇူးသိတတ်တဲ့နေရာပဲဒီဝေလူဝံနေရာဒါပေမဲ့လို့ကြောင်းမြောင်အားဖြင့်ဒီနေရာကဘာဖြစ်သွားလဲဆိုတော့ဒီနေရာနဲ့ဆက်ပြီးတော့ကျေးဇူးသိတ်ကန်းတဲ့နေရာလည်းပဲဖြစ်ခဲ့ဘူးတာပဲဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဗိမိတာရမင်းဟာ15နှစ်သားလောက်မှရှင်ပြန်ဖြစ်လာတယ်ပေါ့ထီနန်းရတယ်52နှစ်လောက်ကြာတော့သူ့ရဲ့သားဖြစ်တဲ့အဇာတသက်ကအပေါင်းအသင်းတွေမှားပြီးတော့ရှင်ဒီဝရတ်နဲ့ပေါင်းပြီးတော့ရှင်ဒီဝရတ်ရဲ့မြောက်ပြပေးကြရတယ်။အသက်52နှစ်လောက်မှခမီးတော်သောတာပန်အရိယတာဝကဖြစ်တဲ့ဗိမိတာရမင်းကိုခြေထောက်ဖွဲပြီးတော့မိခင်ပြီးတော့တတ်ခဲ့တယ်ခင်ဗျာ။ကျေးဇူးတွေထုံမွန်းတဲ့ဒီဝေလူဝန်ကျောင်းရဲ့ယနေ့ဟာဇာတသမင်းလက်ထက်ကြတော့ဒီဝေလူဝန်နဲ့ဆက်ပြီးတော့ကျောင်းတလာရဲ့သားဟာကျေးဇူးအင်မတန်ကန်းတဲ့နေရာကြီးတွေဖြစ်ခဲ့ဘူး။ဒါရီယာဘုန်းကြီးတို့တန်ဝေကယူစီရကောင်းတာပေါ့။ကျေးဇူးတွေနဲ့အင်မတန်ထုံမွန်းပြီးတော့တရိတ်ဆန်လေးပေါ်မှာကျေးဇူးတည်ခဲ့တဲ့နေရာတခုကတစ်ချိန်မှာကာလတွေကြောင်းလာတဲ့အခါကျတော့အင်မတန်ကျေးဇူးကန်းတဲ့နေရာတခုပြန်ပြီးတော့ဖြစ်တယ်လေ။ဒါဘုန်းကြီးတို့ဗာလဲဆိုတော့ဗီဇနဲ့ဝန်းကျင်ဆိုတာလောကမှာပြောနေကြပါလား။ဗီဇာကောင်းတာနဲ့ပတ်ဝန်းကျင်ကောင်းတာနဲ့ဘယ်ရသူတော်ကောင်းကိုဖြစ်ဖို့များတယ်လဲဆိုတာဒီဝတ္ထုကိုထောက်လို့ချင်းဘုန်းကြီးတို့ကတော့ပတ်ဝန်းကျင်ဟာတိတ်အရေးကြီးတယ်လို့ပြောလို့ရပါဘူး။ဘာဖြစ်လို့လဲဆိုတော့အဇာတတမင်းဟာဘုန်းကြီးတို့သောတာပန်ဖြစ်နိုင်တဲ့ဉာဏ်ရည်ဉာဏ်သွေးပါရမီရှင်ဖြစ်ပါတယ်။ဒါမှမဟုတ်ပင်ကိုပါရမီတွေဘလောက်ပဲပါပါလူယုံမှဆိုတဲ့ဒီရှင်ဒီဝရတ်နဲ့ပေါင်းတင်လိုက်တဲ့အတွက်အဖေကိုတက်ချင်းသူတဲ့ကံကျွလွန်ပြီးတော့နောက်ဆုံးမှငရဲကိုသွားရောက်ရတယ်ကျေးဇူးတရားတွေအင်မတန်ကန်းသွားတဲ့နေရာဖြစ်သွားတာဟာဘုန်းကြီးတို့ဒီဇာနဲ့ဝန်ကျင်ဘယ်သူအရေးကြီးတယ်လဲဆိုရင်ပတ်ဝန်းကျင်ဟာတိတ်အရေးကြီးတယ်ကလျာဏမိတ်တာမိကောင်းဆွေကောင်းဟာတိတ်အရေးကြီးပါလားစိတ်ထားတိတ်ပြီးတော့မကောင်းတဲ့ပုဂ္ဂိုလ်တောင်မှပတ်ဝန်းကျင်ကောင်းနဲ့ရောက်လာပြီဆိုရင်သူတော်ကောင်းဖြစ်ဖို့ရတိတ်ပြီးတော့များပါလားရှာသာတတမင်းလို့တိတ်ပြီးတော့သူတော်ကောင်းစိတ်ရှိခဲ့တဲ့ပုဂ္ဂိုလ်တောင်မှပေါင်းတင်မှလို့ပတ်ဝန်းကျင်မှားပြီဆိုရင်ဒီဟာကျေးဇူးကမ်းပြီးတော့ငရဲရောက်ရတယ်ဆိုတာဘုန်းကြီးတို့နောက်လူတွေသင်ခန်းစာယူစီရဖြစ်ပါတယ်ဒါကြောင့်မဝေလူဝံဆိုတဲ့အတန်ကြားလိုက်လို့ရှိရင်ကျေးဇူးရှင်နဲ့နေတဲ့မှုေထုံနေတယ်လို့ပဲသူ့ရဲ့မျိုးဆက်ဖြစ်တဲ့ဇာတတမင်းလက်ထက်ကြတော့ပဲသူကအဆက်ဆက်ကိုပဲဖခင်မီးတော်ကြီးကိုတတ်တဲ့အလေးကြီးဖြစ်သွားတော့ကျေးဇူးတရားတွေအင်မတန်ကန်းခဲ့တဲ့နေရာလေးပဲပြန်ပြီးတော့နောက်ပိုင်းမှာဖြစ်သွားရတယ်ပေါ့အဲ့တော့မြတ်စွာဘုရားအဲ့ဒီမှာဝေလူဝံကျောင်းမှာတည်င်းသုံးတယ်ဝေလူဝံကျောင်းကတတိုင်းရလည်းပဲ18တောင်လောက်မြင့်နေပေါ့ပန်းမဥယျာဉ်ဤနဲ့တိတ်ပြီးတော့ကြည်နူးစရာကောင်းတာမြတ်စွာဘုရားကအဲ့ဒီဥယျာဉ်ကြီးကိုလှူခန်းပြီးတော့ဗိမိတာရမင်းဆောက်တဲ့ကျောင်းမှာတည်င်းသုံးနေတဲ့အချိန်ပေါ့တနေ့တော့ဘာဖြစ်တယ်လဲဆိုတော့တေနာဂောပနာဓမယေနသင်္ကာလကောဂါပတိပုတ္တောကာလတေဝဥထာယရာဇာဃာနေခမိတ်တဝါအန္လာဝုထောအန္လကေတောပင်ဇလီကောပုထုဋိတာနမတတိအဲ့ဒီရာဇကျုံမျိုးတွေကတထေသားတယောက်ပေါ့တထေသားဆိုတာဘလောက်ထိချမ်းသာတယ်လဲဆိုတော့ဒုက္ခဒုက္ခကတိမ်ပေါင်း4000လောက်ချမ်းသာတဲ့တထေသားတယောက်ကမနဲ့စောစောစီစီထားပြီးတော့နေမထွက်ခင်မှာစောစောအေးရာကထရာဇကြုံမျိုးတွေကနေတွတ်တွတ်တွတ်နဲ့မြို့ပြင်ထွက်ပြီးတော့ဘာလုပ်တယ်လဲဆိုတော့သူ့ရဲ့ပုံစံကိုကြည့်လိုက်လို့ရှိရင်အန်လဝှထောတဲ့အဝတ်တွေကလည်းပဲရေတွေဆွထားလိုက်တာရေတွေနဲ့ရွှဲနေတာပဲအန်လကေတော့တဲ့ဆံမင်ကလည်းပဲရေတွေဆိုးပြီးတော့တပေါက်တပေါက်ကြာနေတယ်အဲ့ဒီလိုရာဇကြုံမျိုးတွေကနေတွတ်တွတ်တွတ်တွတ်ထွက်ပြီးတော့မြုပ်ပြင်ရောက်တဲ့အခါကျတော့ဘာလို့လဲဆိုပင်ဇလီကောပုထုရိတာနမတတိတဲ့လောက်ပလီချီပြီးတော့အရှေရက်တောင်ရက်အနောက်ရက်မြောက်ရက်အောက်ရက်အထက်ရက်ဆိုပြီးအရင်6မျက်နှာကိုရှစ်ခိုးတော့တာပဲအဲ့ဒီအချိန်မှာရှစ်ခိုးတာဘာဖြစ်လို့ရှစ်ခိုးတာလဲဆိုတော့သူ့ရဲ့တမန်ကြောင်ကြီးပြန်ကြည့်လို့ရှိရင်သူ့ရဲ့မိဘတွေအဲ့ဒီအချိန်မှာဆုံးပါသွားပါလို့ကွယ်လွန်သွားခဲ့ကြပါလို့ကွယ်လွန်သွားတဲ့အခါမှာ तू ကဘာဖြစ်လို့ဒီလိုရှစ်ခိုးရတော့ဆိုတော့သူ့မိဘတွေကသောတာပန်နာတတ္တယတနာသုံးပါးပေါ်မှာတိတ်ပြီးတော့ကြည်ညိုကြတယ်သောတာပန်ဖြစ်ပြီးတော့ယတနာဖရာတရားတန်ခါဘူးသူများပြောလို့ကြည်ညိုတာမဟုတ်ဘူးကိုယ်တိုင်နဲ့နဲ့ချမ်းချမ်းဖရာဆိုလို့ရှိရင်လေကိရိတာတွေကင်းပြီးတော့စိတ်ဆင်းနေတန်ရှင်နေဒါကြောင့်လူမင်းနတ်မင်းတွေပူဇော်ထိုက်တယ်ဆိုပြီးအရဟံဂုဏ်တော်ကိုထင်အောင်ကြည်ပြီးတော့ဖရာကိုတိတ်ကြည်ညိုပါတယ်သ ူများတွေကနာမည်ကြီးကိုဖျားပူသွားတဲ့အစာမျိုးမဟုတ်ဘူးလို့ဒီလိုဆိုလိုရပါတယ်။တရားတော်တွေတန်ဃာတော်ရှင်မြတ်တွေကိုလည်းပဲတိတ်ပြီးတော့တန်ဃာတော်ရှင်မြတ်တွေရှိလို့ငါတို့တရားနာရတာ။သာသနာတော်ဤရှေအောင်လုပ်နေတဲ့တန်ဃာတော်ရှင်မြတ်တွေတချို့ကပါဇက်ကသာသနာပြုပါတယ်လို့ပါဇက်ကတာဩနေတယ်ပိဋကတ်သုံးပုံကိုတကယ်စောင့်ရှောက်တာကတန်ဃာတော်ရှင်မြတ်တွေဆိုပြီးတော့တန်ဃာတော်ရှင်မြတ်တွေကိုတကယ်အလုံးလုံးတဲ့တန်ဃာတွေကိုကြည်ညိုတာပေါ့လူမှုရေးအရာကြည်ညိုတာမဟုတ်ပါဘူးကိုယ့်ကိုယေရှုပြုလို့ကြည်ညိုတာမဟုတ်တကယ်ကိုပဲသာသနာတော်ဤစောင့်ရှောက်ပြီးတော့လူအများရဲ့အကျိုးကိုသာသနာဤနဲ့တွေ့အောင်ယဉ်ကျေးအောင်စောင့်ရှောက်နေတဲ့တန်ဃာတော်တွေဆိုပြီးနှစ်နှစ်ကကကြည်ညိုတဲ့မိပါတော်အဲ့တော့တေကာလကတရုတ်သားအချင်းကြီးကြည့်လိုက်တော့ဗာလဲဆိုတော့အတ္တတော်အပ္ပတန်တော်တဲ့သူကမိဘနဲ့ဆန့်ကျင်ဘက်ပဲမိဘကယရနာ၃ပါးကိုကန့်ဆိုင်တဲ့လောက်ဖရာတရားတန်ခါကိုကြင်ညိုတဲ့လောက်ကုသိုလ်တွေအမြဲပြုတဲ့လောက်သူကတော့ခက်လူငယ်ပြီးသူ့ရဲ့အတွေ့နဲ့သူဟောက်မှန်တယ်လို့ထင်နေတာပဲဖရာတရားတန်ခါဆိုရင်ဝေးဝေးရှောင်တယ်ตาရည်နာရည်တွေဆိုရင်ဝေးဝေးရှောင်ပြီးတော့သူကသူပဲနေတယ်ပေါ့အဲ့တော့မိဘတွေကဘယ်လိုစိတ်ကူးတယ်လဲဆိုတော့ငါတို့ရဲ့တာဟာငါတို့ယရနာ၃ပါးကြည်ယူတယ်လို့ तू ကမကြည်ညိုတတ်ရှာဘူး။အဲ့ဒီတော့သူ့ကိုဆုံးမမှာပဲဆိုပြီးတော့ချက်သားတဲ့မြတ်စွာဘုရားတတ်တော်တင်ကြားရှိတဲ့အခါမှာမြတ်စွာဘုရားကြီးသွားပြီးတော့ချင်းကပ်ပါရှင်သာရိပုတ္တရှင်မောဂလန်စတဲ့တာဝကတွေစီကလို့ပဲသွားပါသူတို့ရဲ့ရည်ညွှန်းချက်ကဘာလဲဆိုတော့ကိုယ့်ရဲ့သားသမီးလေးတွေဖရာတရားတန်ခါကိုချင်းကပ်လို့ချင်းဆုံးမစကားလေးတွေတလုံးလောက်ကြားလိုက်ပြီးဆိုရင်ကျင့်သုံးသွားမယ်ဆိုရင်ဒါသူတော်ကောင်းစကားတစ်ခုဟာကျမ်းနာလိုက်ရလို့သူတော်ကောင်းစိတ်ဖြစ်ပြီးရင်ဘဝမှာအကြောင်းလေးတွေဖြစ်သွားပါတယ်။ဘုန်းကြီးတို့တိရိဒ္ဓမတော်ကမင်းကြီးကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံပါဝင်ထေရဝါဒသာသနာကြီးပြန့်နှံ့သွားတယ်။ထေရဝါဒသာသနာကြီးဘာလို့ပြန့်နှံ့လာလဲလို့မေးလို့ရှိရင်ခုနှစ်နှစ်သားလေးမိမိရဲ့တူဖြစ်တဲ့နေကြောတာတာမဏေရဲ့တရားစကားလေးတစ်ခွန်းကြားလိုက်တာနဲ့သူတော်ကောင်းစိတ်ပေါက်ပြီးဘာသာပြောင်းလာပြီးတော့ဗုဒ္ဓဘာသာရှင်ပြန်ဖြစ်ပြီးတော့ကိုယ်တိုင်ကိုယ်ထာနာသာသနာပြုလိုက်တဲ့ဘုန်းကြီးတို့ရဲ့မြန်မာနိုင်ငံလည်းပဲအဲ့ဒီသီရိဓမ္မတော်ကမင်းကြီးသူတော်ကောင်းစကားလေးတစ်ခွန်းကြားနာလိုက်ရတဲ့အတွက်ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာကြီးရောက်လာရတယ်။ခုလည်းပဲဒီတိန်ကာလကရဲ့မိဘတွေကအဲ့ဒီလိုပြောမြင်ပြီးတော့သူသားကိုတန်ဃာတော်ရှင်မြတ်ဒေစီသွားတရားလေးတွေဆွေးနွေးတနေ့ကျတော့အမြင်မှရှင်းလာလို့ရှိရင်သူတော်ကောင်းဖြစ်မှာပဲဆိုပြီးတော့သွားခိုင်းတယ်။အဲ့တော့သူ့ရဲ့သားဖြစ်တဲ့တိန်ကာလကလည်းပဲခက်အမြင်နဲ့ဘလို့ပြန်ပြောတယ်ဆိုတော့အမေဖေတို့တဲ့အမေဖေတို့ကကျွန်တော်ကိုတန်ဃာတော်ရှင်မြတ်တွေကိုစီးကပ်ဖို့လွတ်တယ်။စီးကပ်เสียမလိုဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လဲလဲဆိုတော့တန်ဃာတော်ရှင်မြတ်တွေစီသွားတဲ့အခါမှာရှစ်ခိုးရတယ်တဲ့။ရှစ်ခိုးလို့ရှိရင်ကျမ်းမာယေရှုတော်မှာကြည့်လို့ရှိရင်ခါးကြီးတွေကုန်းပြီးတော့ခါးနာယောဂါတွေတောင်ဆွဲနိုင်ပါတယ်တဲ့။ဒါသူ့ရဲ့ခေတ်ပညာအမြင်နဲ့သူကသူပဲသုံးသပ်နေတယ်။နောက်ပြီးတော့ဒူးတွေဘာတွေထောက်ရတဲ့အခါမှာကြာလို့ရှိရင်ဒူးတွေရွတ်တင်ပြီးတော့နောက်ဆုံးမှကြမ်းတမ်းလာပြီးအသားရည်တွေကြမ်းလာနိုင်ပါတယ်တဲ့နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေစီသွားတဲ့အခါမှာတစ်ခါတည်းရန်အဆင်မသင့်ညီကြီးတဲ့ထိုင်ရတယ်ညီကြီးတဲ့ထိုင်တော့ဘာဖြစ်တယ်လဲအဝတ်စားတွေပေယုံနေရှိတာပဲပေတော့အဝတ်စားတွေရှော်ရတော့ဆွေးမှာပဲတဲ့နောက်ပြီးတော့ယင်းနီလာတဲ့အခါမှာဘာဖြစ်လဲဆိုတော့စကားပြောရတော့စကားပြောလို့ရှိရင်ယင်းနီလို့ရှိရင်ရှင်ဘုရားလိုရာလေးတွေမိမဘုရားသူပါဇက်ကရှောက်ရတော့မှာရှောက်လို့ရှိရင် तू ကတောင်းလို့ရှိရင်ကိုကသင်္ကန်းစွမ်းကြောင်းစီလိုရာပေးရတော့မှာပဲအဲ့တော့တန်ဃာတော်ရှင်မြတ်တည်စီသွားတာအရှုံးကြီးပါပဲမိခင်ဖခင်တို့တဲ့ကျွန်တော်သွားဖို့မလိုတော့ဘူးထင်ပါတယ်သူ तू ကလည်းပဲသူတရားနဲ့သူ့အမြင်နဲ့သူသူရှူတော်ကကြတော့ပိဿုပံဘွားမှာကိုရှုံးတာတွေပဲတွတ်တယ်မိဘကကြတော့ဒီလိုမဟုတ်တန်ဃာတော်ရှင်မြတ်တည်စီသွားရင်နှီးမှန်လက်မှန်ရပြီးတော့တရားလေးတစ်ချက်သိလိုက်တာနဲ့ဘဝမှာအလုံးကြောင်းသွားပြီးတော့နုညံ့ပင်မွေးတဲ့သာသနာတော်လောကကိုအလှဆင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လိမ့်မယ်လို့ကြီးညွှန်းပြီးတော့တွားခိုင်းတယ်။သူကတော့ပိဿုပံဘွားမှာရှိခိုးရတာကျမ်းမာယေရှုတော်ကလည်းပစ္စည်းကုန်တာတွေစကားပြောရတာတွေဒါတွေကိုတွားပြီးတော့တွေးပြီးတော့သူရှုတော်ကတွားเสียမလိုဘူးလို့ပဲတသက်လုံးညံ့လာတာ။နောက်ဆုံးတော့မိဘဖြစ်တဲ့နှစ်ပါးတည်းကအဖေဖြစ်တဲ့လူကဘယ်လိုစဉ်းစားတယ်လဲဆိုတော့ငါသားတော့ပြောလို့တော့မရတော့ဘူးတဲ့ငါတို့လည်းပဲသေးရတော့မိဘရဲ့စကားကိုသာသမီတွေကသေကာနီးပြောခဲ့တဲ့စကားကိုတဲ့နှလုံးထဲမှာစွဲတယ်လို့ရှေးလူကြီးတွေလည်းပြောကြတယ်ဒါဟုတ်နိုင်တယ်အဲ့တော့ငါမှားခဲ့မှာပဲတစ်ချိန်မှာသူဟာဒီယူဝါဒတွေကိုတက်သည့်နားလည်တဲ့ပုံကူနဲ့တွေးတဲ့အခါစွန့်ပြီးတော့သူတော်ကောင်းဖြစ်တယ်ကောင်းရပါရဲ့ဆိုပြီးတော့သေကာနီးမှမှားခဲ့တယ်တိတာတာတာနမတရားတိတဲ့ချစ်တာတဲ့ငါတို့သေတော့မှာအဲ့တော့ငါတို့မရှိတဲ့နောက်မှာအရက်6မျက်နှာကိုသွားပြီးတော့ရှစ်ခိုးပါဆိုပြီးတော့နောက်ဆုံးစကားလေးမှာခဲ့တော့ဟိုကလည်းပဲဝန်ခံလိုက်တယ်ပေါ့အဲ့တော့သူ့ရဲ့မိဘကအရက်6မျက်နှာကိုရှစ်ခိုးလိုက်ပါလို့ပြောလိုက်တာကို तू ကလည်းပဲဒီလိုပဲဆွဲယူ ဒီအရက်6မျက်နှာရှိကိုပါလို့ရိုးရိုးသားသားပဲပြောတဲ့တင်လို့ဒီလိုပဲမနဲ့စောစောအေရာကထရာဇကျိုးမျိုးတွေကနေထွက်မြို့ပြင်ရောက်တဲ့ကရက်6မျက်နှာကိုသူ့မိဘစကားကိုဒါလေးတော့လိုက်နာမယ်ဆိုရှစ်ခိုးတယ်ပေါ့မြတ်စွာဘုရားကတနေ့အဲ့ဒီတင်္ဂါလကတလူသားဗုဒ္ဓဘာသာဝင်ဖြစ်ပြီးတော့ယတနာသုံးပါးကိုစီးကပ်မဲ့ကြီးကိုမြင်တော့အဲ့ဒီနေ့မှာပဲကြာဝေလူဝန်ကျောင်းကနေပြီးတော့သင်္ကန်းကိုပြင်ဆင်ကားဝတ်ပြီးတော့တပိတ်လေးပွေပြီးတော့မြတ်စွာဘုရားရာဇကျုံမျိုးနဲ့ဆုံးခံကြွလာတယ်ပေါ့ကြွလာတော့အဲ့ဒီလိုပဲခေါင်းကလည်းပဲရေဒီတစ်ပေါက်ပေါက်နဲ့စိုးနေတာအဝတ်တရားလည်းပဲစိုးပြီးတော့လောက်ချီပြီးတော့ရက်ချောင်းမျက်နှာရှိခိုးနေတာမြင်တော့မြတ်စွာဘုရားကအဲ့ဒီနေရာမှာသွားကြက်ပြက်ဒါပေမဲ့လို့သင်္ကန်းလည်းကတ္တတာတီလည်းမတီဘူးကြည်လည်းမကြည်ဘူးသူ့လှုပ်သူ့လှုပ်နေတာအဲ့တော့မြတ်စွာဘုရားမေးလိုက်သူကြွယ်တာတဲ့သင်ဟာရက်ချောင်းမျက်နှာတို့ကိုဒီခန္ဓာကိုယ်ရေရောသဘင်ရေရောရေတွေဆိုပြီးတော့ရှစ်ခိုးနေတာဘာကြောင့်များရှစ်ခိုးနေတာပါလဲလို့မြတ်စွာဘုရားကမေးလိုက်တော့သင်္ကလကတ္တတာမြတ်စွာဘုရားတဲ့တပည့်တော်ရဲ့ဖခင်ကတေဂာနီးမှာမှားသွားပါတယ်ငါသားတဲ့ငါတို့မရှိတဲ့နောက်မှာရက်ချောင်းမျက်နှာကိုရှစ်ခိုးပြီးတော့နေခဲ့ပါလို့မှားသွားတဲ့အတွက်ကျွန်တော်ကနေ့စဉ်နေ့စဉ်ဟောဒီရာဇဂျုံမျိုးတွေကနေထွက်ပြီးတော့စိုးစိုးသောအဝတ်စိုးစိုးသောသဘင်လေးနဲ့လောက်ချီပြီးတော့ကျွန်တော်ရဲ့ဖခင်ရဲ့စကားကိုလေးစားလိုက်နာတော့အဖြစ်တက်ကရွန်တော်အယိုသေးပြူတော်အဖြစ်ကရုံကရွန်တော်လေးလေးမြတ်မြတ်ထားတော်အဖြစ်မာနေတော်ပူဇင်တော်ပူဇော်လိုလို့မျက်နှိုးလွန်းလွန်းကျွန်တော်ကလာပြီးတော့ရှစ်ခိုးနေရတာပါတဲ့ဘုန်းကြီးတို့လည်းပဲခုတခါတရံတွေ့ပါလေဘုန်းကြီးတို့နဲ့တွေ့တဲ့တခါတွေအိမ်မှာသူတို့ရဲ့မိဘမရှိတဲ့အခါမှာဓာတ်ပုံကြီးတွေချိန်ပြီးတော့အမြဲတမ်းပဲဒီသူတို့ရဲ့အလေးထားအတိုင်းပဲဓာတ်ပုံရှင်မှာဖျောင်းနိုင်နေမွေးတိုင်းနေပူဇော်နေကြတာဒီလိုပါပဲခုလည်းပဲဒီသင်္ဃာလကသူ့ရဲ့မိဘတွေမှာခဲ့တဲ့စကားကိုတိတ်ပြီးတော့လေးမျက်လုံးလို့ပါတဲ့မေဖေကိုချစ်လွန်းလို့ဘာသာရေးကတော့သူ့ရဲ့မြန်အရှုံးကြီးပဲဆိုတော့ဒီတခုကတော့သူလက်မခံခဲ့ဘူးဒါကြောင့်မို့ရှစ်ခိုးနေတာပါဆိုတော့မြတ်စွာဘုရားကဘယ်လိုမင်းလိုက်တယ်ဆိုတော့နာဂောကပရိပုတ္တအရိယတဝိနည်းဧဝံသာတိတာနမတိတ္တဗာတဲ့သူကြွယ်တာတဲ့တင့်ရဲ့မိဘတွေမှာခဲ့တဲ့တင်ဟာရက်ချောင်းမျက်နှာကိုတင်ရှစ်ခိုးနေတယ်တင်ရှစ်ခိုးနေတယ်လို့ငါဘုရားရဲ့သာသနာတော်မှာတော့ရက်ချောင်းမျက်နှာကိုအဲ့ဒီလိုရှစ်ခိုးထိုက်တယ်လို့ငါဘုရားမဟောပါဘူးတဲ့ငါဘုရားရဲ့သာသနာတော်မှာတင်ရက်ချောင်းမျက်နှာလိုက်ရှစ်ခိုးနေတယ်လို့ငါဘုရားရဲ့သာသနာတော်မှာလည်းရက်ချောင်းမျက်နှာကိုရှစ်ခိုးပူဇော်တာရှိပါလိမ့်မယ်တင်ရှိခိုးတယ်လို့တော့မဟုတ်ပါဘူးလို့မြတ်စွာဘုရားကမိန့်တော်မူလိုက်တယ်။အဲ့မှာသင်္ဃာလကစိတ်ဝင်စားလာ။သူ့ဖေကလည်းပဲဗုဒ္ဓဘာသာဝင်ဖြစ်တယ်ပေါ့။ဗုဒ္ဓဘာသာဝင်ဖြစ်တဲ့မိဘကပါလိုက်တာကတမျိုး၊သူနားနေနေတာတမျိုး။ခုမြတ်စွာဘုရားကအရိယာဖြစ်တဲ့ငါဘုရားရဲ့သာသနာတော်မှာရက်ချောင်းမျက်နှာရှိခိုးတာဆိုတာဒီလိုမဟုတ်ဘူးဆိုတော့သူ့စိတ်ထဲမှာသူ့ရဲ့ဖခင်ကလည်းပဲအရိယာသာသနာမှာဥပါဒကဖြစ်တော့ဘယ်လိုများဖြစ်ပါလိမ့်မလဲသိကျင်စိတ်တွေပေါ့တော့မြတ်စွာဘုရားကိုမြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့သာသနာတော်မှာရက်ချောင်းမျက်နှာရှစ်ခိုးတယ်ဆိုတာဘယ်လိုပါလဲမြတ်စွာဘုရားတဲ့အဲ့ဒီရှစ်ခိုးပုံရှစ်ခိုးနည်းကိုတပည့်တော်ကိုသိအောင်ဟောကြားတော်မူတာမြတ်စွာဘုရားဆိုအဲ့ကြံမှာတောင်းပန်တော့တာဒါပေမဲ့လို့ရှစ်ခိုးမှုတွေကိုတော့မလုပ်သေးပါဘူးသူဗုဒ္ဓဘာသာဝင်ဖြစ်မခံယူသေးဘူးပေါ့အဲ့တော့မြတ်စွာဘုရားလည်းပဲစိတ်ရှိနေတယ်ဒီလိုဆိုရင်နားထောင်ပါတဲ့ငါဘုရားဟောပြမယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီအရဲ့ချောင်းမျက်နှာရှစ်ခိုးတဲ့အကြောင်းကိုဟောရင်းနဲ့အခြားတရားတွေလည်းပဲဟောသွားတယ်ဘယ်လိုဟောလဲဆိုတော့ယတ္တောကောဂါပတိဗုဒ္ဓအရိယသာဝကတ္တသတ္တရောကမ္မကိလေသာပိဏာဟွန်တိတဲ့သူကြွယ်တာတဲ့ငါဘုရားရဲ့သာသနာတော်မှာအရိယသူတော်ကောင်းလမ်းစဉ်ကိုကြားရောက်ပြီးတဲ့အ ਨੇ ဆုံးသောတာပန်ရှိတဲ့အရိယသာဝကတွေကငါဘုရားရဲ့သာသနာတော်မှာသတ္တရောကမ္မကိလေသာပိဏာဟွန်တိသတ္တရောလေးမျိုးလေးစားကုန်သောကမ္မကိလေသာကံတာလင်းဖြစ်တဲ့ပူပန်စေတဲ့နှိမ့်ဆက်တတ်တဲ့ကိလေသာတရားတို့ကိုပိညာပဲပြီကုန်သည်ဟွန်တိဖြစ်ကုန်၏တဲ့။ငါဘုရားရဲ့သာသနာတော်မှာပထမဆုံးကိုချင်းတီလာဆင်ရင်မှုအတွက်ကိုကိုနောင်တတွေနဲ့နှိမ့်ဆက်စေတတ်တဲ့အကုသိုလ်တရား၄ပါးကိုပယ်ရတယ်တဲ့။အကုသိုလ်တရား၄ပါးကဘာလဲဆိုတော့ခွန်ကြီးတို့ပါဏာတိပါဒသူတစ်ပါးသက်သက်ဖြတ်မှုဒါဟာဘာသာတိုင်းမှာလက်မခံပါဘူးတော်တော်များများဘာသာတွေဟာကိုယ်တက်တက်ရှည်ခြင်းတလို့သူများလည်းပဲတက်ရှည်ခြင်းရပါဘူးကိုချင်းစာတရားလေးထားရင်ဘယ်သူများတက်ဆိုတာတက်ဖို့ရဝေးပါလေဒါကြောင့်မို့ဒီပါဏတိပါဒသူတစ်ပါးတက်တက်ခြင်းအရိဏဒါနသူတစ်ပါးဥစ္စာခိုးခြင်းခိုးခြင်းဆိုတာလည်းဘုန်းကြီးတို့တိုက်ရိုက်ခိုးမှာမဟုတ်ပါဘူးဒီမိမိတို့ဝိလဲချောင်းပန်းတဲ့ခိုးတာတွေကလည်းပဲမျိုးမျိုးပါဠိတော်တွေမှာထာဂရတွေမှာဆိုရင်ခိုးခြင်း25မျိုးတောင်ရှိပါတယ် အဲ့တော့သူတော်ဘာဥစားခိုးခြင်းကာမိတုမိစ္ဆာစာရသူတော်ဘာသားများတွေကိုဖြည့်ဆည်းခြင်းမုတာဝါဒလိညာပြောဆိုခြင်းငါဘုရားရဲ့သာသနာတော်မှာအရိယတောကဖြစ်တဲ့ပုဂ္ဂိုလ်ဟာကမ္မကိလေသာလို့ခေါ်တဲ့နောင်တတရားတွေနှိမ့်ဆက်တတ်တဲ့ဟောဒီကိလေသာလို့ခေါ်တဲ့ကံတရား၄မျိုးကိုပယ်ရတယ်ဒါအကျဉ်းချုပ်ပါပဲအဲ့တော့နံပါတ်၄ဒီအကုသိုလ်၄မျိုးကိုပယ်နိုင်ရတဲ့သူများတတ်တတ်တာသူများဥစ္စာခိုးတာသူတစ်ပါးသားများပေါ်မှာပြင်မာတာလိညာပြီးတော့တစ္ဆာမရှိဂရိမရှိပဲနဲ့ရှောက်ပြီးတော့ပြောတာဒီ၄ချက်ကိုပယ်ရတယ်နောက်ပြီးတော့ဗာလဲဆိုတော့စတူရိဇာဌာနေပါပါတကံမနာကရောတိတဲ့စတူရိဇာ၄မျိုး၄ဇာကုံတော့ဌာနေအကြောင်းတရားတို့ဖြင့်ပါပါကံမံအကုသူမကောင်းမှုကိုနာကရောတိမပြုလုပ်တော့ပြီတဲ့ဇာဇာဘောဂနံပါယမုခာနိနာတိဝတိဘောဂနံစီးစိန်တို့၏ပါယမုခာနိပျက်စီးကြောင်းဖြစ်တဲ့အကြောင်းတရားတွေကိုနာတိဝတိမမီဝဲတော့ပြီတဲ့အဲ့တော့နံပါတ်1အကုသိုလ်၄မျိုးနောင်တတရားနှိမ့်ဆက်စေတတ်တဲ့မကောင်းတဲ့ကံ၄မျိုးကိုပယ်ရတာပြောပြီ။အဲ့တော့နံပါတ်2ကဘာလဲဆိုတော့အဲ့ဒီမကောင်းတဲ့အကုသိုလ်တွေလှုပ်ခြင်းရဲ့အကြောင်းတရား၄ပါးကိုလည်းရှောင်ကြဉ်ရတယ်မမီဝဲရဘူး။နံပါတ်3ကဘာလဲဆိုတော့စာဇာဘောဂနံဘာယမှုဂာနိနတိဝတိစီးပွားဥစ္စာဆိုတာလူမှုရေးသာသနာရေးအတွက်စီးပွားဥစ္စာဆိုတာလိုအပ်တယ်အဲ့တော့စီးပွားဥစ္စာပျက်စီးမဲ့တရား6ပါးကိုလည်းလုံးဝရှောင်ကြဉ်ရတယ်တဲ့။ပြည်ဆုံးပြီးတဲ့ကမှာဘာလဲဆိုတော့သောဧဝံသုတ္တတပါပကပကတောသာရိတပရိစ္ဆာရိဥဘောလောကဝိဇ္ဇာယပฏิပန္နောဟောတိ။သောဒုရိယတဝကတိဧဝံဤသို့ဝါဤဆွေပြီးသောဤဖြင့်သုတ္တတ14ပါးကုန်သောပါပကပကတောယုံမှသောတရားတို့မှကင်းသည်ဟုတ်တော်ဖြစ်၍သာရိတပရိစ္ဆာရိချောင်းသွားသောယင်းမျက်နာတို့ကိုဘေးရန်ကင်းကွာအေးမြချမ်းသာအောင်ကောင်းစွာဖုံးပြီးပိတ်ဆို့တတ်သည်ဟုတ်တော်ဖြစ်၍ဝါဖြစ်ခြင်းကြောင့်ဥဘောလောကဝိဇ္ဇာယပရိပန္နောပိနှစ်ပါးစုံသောပိစုပန်လောက၌ဖြစ်သောအကျိုးမဲ့တမလွန်ပွား၌ဖြစ်သောအကျိုးမဲ့ကိုအောင်မြင်ခြင်းကပရိပန္နောကျင့်ရာရောက်နေသည်ဟောတည်ဖြစ်ပါသည်ဣတိသောဘဂဝါသုံးလောကဒုရရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့နံပါတ်၁ချက်ကတော့အာလုံးသိသွားပြီမကောင်းမှုမိမိရဲ့နောင်တတရားတွေကိုဖြစ်စေတဲ့ပူပန်စေတတ်တဲ့သူတစ်ပါးတတ်ခြင်းတကူတတ်ခြင်းစတဲ့၄ပါးကိုရှောင်ကြဉ်ရမယ်ဆိုတာငါးပါးတိလာလေးရာသူတာမီဒီယာချန်ကျန်တဲ့လေးပါးကိုလုံးဝပယ်ရပါတယ်တဲ့။နောက်ပြီးတော့အဲ့ဒီအကုသိုလ်တွေလုပ်ခြင်းရဲ့အကြောင်းအရာလည်းပဲ၄မျိုးရှိတယ်တဲ့။ဘာတွေလဲဆိုတော့ဆန္ဒဂတိကိစ္ဆန္တောပါပကံမကရောတိတဲ့နံပါတ်၁ချစ်ခြင်းကြောင့်လောဘကြီးလို့ရှိရင်လည်းပဲအကုသိုလ်တွေလုံးပြီးတော့လာပဲတဲ့။လောဘဆိုတာတာအတွက်တမိအတွက်သာသနာအတွက်စီးပွားရှာတဲ့ထိုက်တဲ့လောက်လောဘကတော့အပယ်မကြပါဘူး။တချို့ပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ဘူးဆန္ဒချစ်ခြင်းကြောင့်တိတ်ပြီးတော့လောဘတွေကြီးလာပြီဆိုရင်အကုသိုလ်ကလုံးလွယ်တယ်တဲ့ဒီတရားဟုတ်တယ်ပဲရှောင်ကြဉ်ရတယ်ဒါအရေးကြီးတယ်ဘုန်းကြီးတို့ဒီနိုင်ငံရေးဖြစ်ဖြစ်လူမှုရေးဖြစ်ဖြစ်မိမိရဲ့ဆွေမျိုးမှုလို့မိမိရဲ့ဘက်သားမှုလို့မိမိရဲ့ဘာမှုလို့စသည်ဖြင့်ဆန္ဒကတိလိုင်းမိပြီဆိုလို့ရှိရင်အကုသိုလ်တရားတွေကတန်းပြီးတော့ဖြစ်တော့လာတော့တရားစီရင်ရေးတယ်မှလည်းပဲဒါကြောင့်အကုသိုလ်တွေဖြစ်ကြတာနောက်ပြီးတော့ဗာလဲဆိုတော့ဒေါသကတိကိစ္ဆန္တောပါပကမ္မံကရောတိတဲ့မုန်းခြင်းကြောင့်ဒေါသကြီးခြင်းကြောင့်ဒေါသအာဃာတဆိုတာလည်းပဲကိုယ့်ကိုယ်ကိုထိလို့ရှိရင်စိတ်ဆိုးတာလေးတွေကဒါအပေကြတဲ့အကြည့်ကမ္မပဋ္ဌာန်မမြောက်ပါဘူးခုကတော့မဟုတ်ရံညိုးကြီးတွေဖွဲ့ပြီးတော့ကိုယ်လူမျိုးချင်းချင်းဘာရညာရင်မဟုတ်ဘူးငါစီစိန်ကိုဘာဖြစ်လိမ့်မယ်စသည်ဖြင့်အညိုးအသေးကြီးပြီးတော့ဝိုင်းပြီးတော့ချပြီးဆိုရင်ဒါဒေါသကတိလို့ခေါ်ပါတယ်ဒါလည်းပဲအကုသိုလ်မှန်တဲ့မြောက်လှုပ်ခြင်းရဲ့အကြောင်းရင်းဒါကြောင့်ကိုကိုယ်တည်းတန်တန်မှာလောဘရှိခြင်းရှိမှာပဲဒါပေမဲ့လောဘကိုမကြည်ပါနဲ့ဆန္ဒကတိမရောက်ပါဘူးဒေါသလည်းပဲရှိခြင်းရှိမှာပဲသို့တော့ဒေါသမကြည်ပါနဲ့အာကတမကြည်ပါနဲ့ဒါဆိုရင်အကုသိုလ်ဆိုတာဖြစ်เสียမရှိပါဘူးတဲ့မြတ်စွာဘုရားကနောက်ကဘာလဲဆိုတော့မောဟကတိကိစ္ဆန္တောပါပကမ္မံကရောတိတဲ့မောဟကတိဆိုတာဉာဏ်ပညာမပြည့်စုံတာအတိလိမ္မာအတ္တပညာအတိလိမ္မာမဲ့တာပေါ့ဒီပညာမတက်တဲ့ပုံပုံတွေဟာတခါတရံကြတော့အကုသိုလ်တိတ်ပြီးတော့လှုပ်တယ်တဲ့ဒါကြောင့်မို့ပညာတက်အောင်လှုပ်လို့ရှိရင်ဒီအကုသိုလ်တွေလှုပ်ဖို့ရလဲသွားပါတယ်ပညာဆိုတာဒီဟာကောင်းတာဒါမကောင်းဘူးဒါအကုသိုလ်ဒါအကုသိုလ်လို့ဖွဲ့ဖွဲ့ချာချာသိတာကိုဘုန်းကြီးတို့ပညာလို့ခေါ်ပါတယ်ဘွဲဒီဂရီတွေသူကသူဒေါက်တာဘွဲတွေဘယ်လောက်ခဲရရ တန်ဃာရီလောကမှာလည်းပဲတိပိတကဒရဘီဝန္တာဘွေကြီးဘလောက်ပဲရရဒီအလောက်ကဘုံဘကာတနာဖြစ်တဲ့အာကုတ္တဒီအလောက်ကရိုးရိုးအေးအေးချမ်းချမ်းကုတ္တဒီလိုကုတ္တအာကုတ္တဖွဲ့ချမသိဘူးဆိုရင်မြတ်စွာဘုရားတော့ဒါပညာမဲ့လူတန်းစားလို့ဒီလိုပဲသုံးနှုံးပါတယ်ဒီလိုသုံးနှုံးတဲ့တုတ်တန်တွေလည်းပိတကမှာအများကြီးရှိပါတယ်ဒါကြောင့်မောဟကတိဆိုတာသူကသူလေးတန်းမအောင်ကျင်နေပြီဒါကောင်းတယ်ဒါမကောင်းဘူးဒါကုသို့ဒါအကုသို့ဒါဘုံပကတနာဒါအစစ်မှဒီလိုခွဲခြားသိပြီဒီပုဂ္ဂိုလ်ကမောဟကတိကတော့တော်တော်တာဒါကြောင့်မဒီပညာမဲ့တဲ့ဆင်ရနေပြီးတော့ရှောင်ကျင်နိုင်အောင်တရားရနာရတယ်စာပေတွေဖတ်ရတယ်ကိုယ့်ကကိုယ်ဝေဖန်ဆုံးဖြတ်တယ်သူများပြောတိုင်းမယုံရဘူးပေါ့ဒါမှလည်းပဲမောဟကတိကလွတ်တယ်အဲ့တော့ဒီပညာမဲ့ပြီသူများပြောတိုင်းယုံပြီဆိုလို့ရှိရင်အကုသို့တွေတိတ်ပြီးတော့ဖြစ်တော့တာပဲခိုင်းနိုင်လို့တော့တာပဲတဲ့မြတ်စွာဘုရားကအဲ့တော့နံပါတ်၄လောဘကြီးလို့ရှိရင်လည်းပဲအကုသိုလ်တွေတိတ်ပြီးတော့အဖြစ်များတတ်တယ်။ဒေါသတရားအာဃာတတရားကြီးလို့ပုဂ္ဂိုလ်ကြီးမုန်းထားပြီဆိုရင်လည်းပဲအကုသိုလ်တရားတွေတိတ်ကြီးတတ်တယ်။ပညာမဲ့ပြီးတော့သူများပြောတိုင်းယုံတတ်တဲ့အဆင့်ဆိုရင်လည်းသူကသူဘွဲတည်ကြီးတွေဘလောက်ပဲရတယ်ဒီပုဂ္ဂိုလ်တွေအကုသိုလ်တွေတိတ်ကျွလွန်တတ်တယ်။နောက်ဆုံးအရေးကြီးတာဘာလဲဆိုတော့ဘယကတိတဲ့။ဘယကြောင့်ချင်းကြောင့်အာဂတိမလာတတ်တော့ဂတိတို့ကိစ္စတိလာရောက်ရရည်တဲ့။ဒီကြောက်တဲ့တရားဆိုတာဘာလဲဆိုတော့အမျိုးမျိုးရှိပါလေခွန်ကြီးတို့ဥပမာအားဖြင့်ကိုကသူနဲ့မိတ်ဖြစ်နေတယ်မိတ်ဖြစ်နေတာလေးကိုဒီလိုအမှန်တမ်းပြောလိုက်လို့မိတ်ပြတ်ပြီးတော့ငါရဲ့စီးပွားရေးတွေထိခိုက်လိမ့်မယ်ဆိုပြီးတော့စီးပွားရေးတွေနည်းနည်းလေးတက်ချင်တာနဲ့တွားပြီးတော့မိတ်ပြတ်မှကြောက်တာနဲ့မကောင်းတာလုပ်မိဒီပုဂ္ဂိုလ်ကဘယကတိဖြစ်တာပါကိုယ့်ရဲ့ယာဒုကရှိနေတယ်ငါအမှန်တမ်းပြောလိုက်လို့ရှိရင်ငါယာဒုပြုတ်ရရည်ရဲ့ယာဒုပြုတ်လို့ရှိရင်ငါမှစာရေးတောက်ရည်တွေဒုက္ခရောက်ရကြီးသူကြောက်သွားလို့ရှိရင်ဒါလည်းတရားကတိဖြစ်ပြီးတော့အကုသိုလ်တွေတိတ်များတတ်ပါတယ်ဒီလိုပဲတန်ဃာတော်ရှင်မြတ်တွေဘက်ကလည်းကြည့်တယ်ဒီလိုပဲပေါ့ဒီတရားဓမ္မတွေကငါ့အပေါ်မှာတိတ်ကျေစုများတယ်ငါဒီလိုမှန်တာပြောလိုက်လို့ငါစီမလာလို့ရှိရင်ဆိုပြီးတော့မဟုတ်တာတွေလျှောက်ပြီးတော့ရေလာမြောင်းပေးတွေပြောတယ်မှန်တာကိုသင်မပြပဲနဲ့နောက်ကနေပြီးတော့အပေးအမြောက်လိုက်ပြီးတော့လှုပ်တယ်ဆိုဒါတွေကဘယကတိဖြစ်တာအဲ့တော့လောကမှာကြောက်စရာအကောင်းဆုံးညာဘာပါလဲလို့ဒီအဲ့ဒီအကြောက်တရားကကြောက်စရာအကောင်းဆုံးနဲ့ကိုယ်မှာစီစဉ်ဥစားရော့တော်မှာကြောက်တယ်ကိုယ်မှာယာဒုအနာရော့တော်မှာကြောက်တယ်အမှန်တရားကိုရင်မဆန်ရဲဘူးဆိုရင်စောင်းရည်တောက်ရည်ဆင်းရဲတော်မှာကြောက်တယ်ဒီအကြောက်တရားတွေရှိလိုက်ရင်အကုသိုလ်တွေကဘုံဘောလက်အောနဲ့များလာတော့တာပါပဲတဲ့ဒါကြောင့်မို့ဒီအကြောက်တရားကလောကမှာကြောက်စရာအကောင်းဆုံးတရားပါဆိုပြီးတော့ဒီအကတိလေးပါအကုသိုလ်တရားတွေဖြစ်ခြင်းရဲ့အကြောင်းဆိုပြီးတော့တင်္ဂလကတ္တတ္တဟာလောကလူပုံနဲ့မှာနေတော့မြတ်စွာဘုရားလူပုံနဲ့မှာစိတ်ထားတတ်အောင်ဒါတွေကိုဟောကြားနေတာပါဘုန်းကြီးတို့သာသနာတော်မှာလည်းပဲရှေးဆရာတော်တွေဒီပရိဝါစတဲ့ပါဠိတော်တွေမှာရဟန္တာရှင်မြတ်တွေရောမြတ်စွာဘုရားရောဟောထားတာရှိတယ်ပေါ့ဘယ်လိုရှိလဲဆိုတော့သာသနာတော်ကြီးကိုစောင့်ရှောက်နေတာဘယ်သူပါလဲလို့မေးရင်ခုခေတ်မှာတော့ဘိုးတော်တွေရောဘာတွေရောသူတို့ကသာသနာစောင့်ရှောက်နေတယ်လို့ဒီလိုပဲသုံးနှုန်းကြတယ်တချို့ကလည်းကြားမင်းစောင့်ရှောက်နေတယ်မဟုတ်ပါဘူးအဲ့တော့တန်ခါရဏတင်တဲ့အထဲမှာပထမတန်ခါရဏတင်တဲ့အထဲမှာဘုန်းကြီးတို့ပါရာဇိကံထကရာထဲမှာအနာဂတ်သာသနာလက်စီရခိတတိတဲ့အနာဂတ်သာသနာတော်မှာလက်စီယဟန်လေးစီယဟန်တွေကသာသနာစောင့်ရှောက်လိမ့်မယ်ဆိုတော့အလက်စီယဟန်တွေပေါ်လာရင်သာသနာပွေလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ပါပြီးသားဖြစ်တယ်အဲ့တော့လက်စီဆိုတာဘာလဲဆိုတော့အင်္ဂါ၃ချက်ရှိတယ်တဲ့လက်စီယဟန်အလက်စီယဟန်အဲ့တော့သာသနာပွေအောင်လုပ်မဲ့ယဟန်ကအလက်စီယဟန်သူတို့ကအင်္ဂါ၃ချက်ဘာလဲဆိုတော့တင်စိစားအပတ်တင်အာပိစတိတဲ့မြတ်စွာဘုရားပြည့်ညက်တဲ့သိခါဘုတ်တိအာတိတိမတိတိအကုန်ကျူးလွန်တော့တာမြတ်စွာဘုရားဒါမလုပ်နဲ့လုပ်တယ်ကွာဟိုဟာမပြောနဲ့ပြောတယ်စသည်ဖြင့်အကုန်လုံးအကျွတ်တိုက်ပြီးတော့အကုသိုလ်မှန်သည်မဝီနီးသိခါဘုတ်တိလိုက်ချိုးနေတာအလက်စီဒီပုဂ္ဂိုလ်ကြီးများရင်သာသနာဘေးရင်မေးမနေနဲ့ကွဲမှာပဲတဲ့မြတ်စွာဘုရားနောက်ပြီးတော့တင်စိစားပတိအပိစတိအပတိပရိကုဝတိတဲ့မလွဲတာလို့အာဘတ်တင်နေဆိုရင်လည်းပဲတစ်ချိန်မှငါစောင့်စည်းမယ်တချိန်မှာငါဒေသနာကြားမယ်တချိန်မှာဘုန်းကြီးတို့ဒီတန်ဃာတိတိတွေဘာတွေဆိုလို့ရှိရင်ဒီဝတ်တွေဘာတွေဆောက်တည်ပြီးတော့ဒီနေရာနေငါပြီးတော့အာဘတ်ဆင်ကြအောင်လုပ်မယ်လို့စိတ်မရှိဘူးဆိုရင်ဒီတိုင်းအောင်းနေတယ်အပြစ်တွေလည်းပဲကျူးလွန်နေကျူးလွန်နေပြစ်ကိုလည်းပဲဝန်မခံဘူးဆိုရင်ဒီပုဂ္ဂိုလ်ကအလစ်စီသာသနာကွယ်မှာပဲတဲ့ဒီပုဂ္ဂိုလ်ကိုများလာနောက်ဆုံးချက်ကဘာလဲဆိုတော့အာဂတိကမနင်းစာကိစ္စတိစောစောကပြောတယ်လို့လောဘကြီးလို့မဟုတ်တာတွေလျှောက်ပြီးတော့အလူခံတာတွေဘာတွေလုပ်တယ်ဒေါသကြီးလို့မုန်းတဲ့ပုဂ္ဂိုလ်အကျိုးတွေပြက်အောင်လျှောက်ပြီးတော့လုပ်တယ်မောဟကြီးလို့ကုသိုလ်ကုသိုလ်မှန်မသိပကတနာနဲ့အနှစ်သာရခွဲခြားမသိလို့မဟုတ်တာတွေလျှောက်လုပ်တယ်ဘယကတိကိုယ်မှာစားရင်တောက်ရင်လေးပြေးလည်နေတာဆင်းရဲသွားမှာဆိုလို့မဟုတ်တာတွေလုပ်တယ်လို့အာအာဂတိလိုက်တယ် အဲ့တော့အာဘက်တွေအပြစ်တွေကိုကျူးလွန်တယ်ပြန်ပြီးတော့စောင့်ကြည့်တဲ့စိတ်နဲ့ဒေသနာကြားခြင်းစတဲ့ပူဇော်မှုမလုပ်ဘူးအာဂတိတရားလည်းပဲပြည့်နေတယ်ဒီပုဂ္ဂိုလ်ကအာလိစီအဲ့ပုဂ္ဂိုလ်ကသာသနာဖြတ်စည်းနေတဲ့ပုဂ္ဂိုလ်လို့မြတ်စွာဘုရားရဲ့အရိယတာဝကဆက်ဆက်ကဒီလိုပဲမိန့်ကြားခဲ့တယ်ပေါ့အဲ့တော့သာသနာဆောင်တဲ့ပုဂ္ဂိုလ်ဆိုတာကြောင်းမြန်ပြန်လိုက်သောသောအာဘက်တွေကိုတက်နိုင်နိုင်ရမတင့်အောင်ကြိုးစားတယ်ပေါ့မလွဲတာလို့တင့်သွားပြီဆိုရင်လည်းပြန်ပြီးတော့ကုစားခြင်းစိတ်ရှိတယ်ကုစားတယ်အာဂတိတရားဘယ်တော့မှမလိုက်ဘူးကို့ငတ်ချင်ငတ်သွားပြီစီမဟုတ်တာတော့ငါမပြောဘူးအမှန်တရားဘက်ကယက်တည်မယ်ဆိုတဲ့ပုံကူတွေကသာသနာတော်ကြီးရှေ့အောင်စောင့်ရှောက်တဲ့ပုံကူတွေပါသာသနာဆောင်နမင်းကြီးတွေဆိုတာအဲ့ဒီလက်စီပုံကူတွေပါလို့ဒါမိန်ကြားခဲ့ရတယ်ဒါကြောင့်မို့ဒီအာဂတိတရားဟာတိတ်ပြီးတော့အရေးကြီးပါလေဘုန်းကြီးတို့ဒီဟာတွေနဲ့ဆက်ပြီးတော့ဘောဓုတ္တဖြစ်ဘုန်းကြီးတို့ပြောချင်တာဗာပြောချင်တယ်ဆိုတော့ဒီဘုန်းကြီးတို့ဒီအနှစ်တည်းထောင်လောက်မိဘကြာသွားတဲ့ကျန်စစ်သားမင်းရဲ့အကြောင်းလေးကိုကြည့်လိုက်လို့ရှိရင်ဒီအာဂတိတရားကင်းပြီးတော့ခုချိန်မှာမြန်မာတမိုင်းကိုမြင်လို့တဲ့ပုံကိုယ်တိုင်းဗမာတွေမှာတာပဲနဲ့မြန်မာတမိုင်းကိုတန်ဖိုးထားတဲ့ဘုန်းကြီးတို့ဒီနိုင်ငံခြားသားတွေဟာကျန်စစ်သားမင်းရဲ့အကြောင်းကိုတွေ့တိုင်းတွေ့တိုင်းသိပြီးတော့ကြည်ညိုကြပါတယ်ဒါဘာဖြစ်လို့လဲဆိုတော့အာဂတိတရားကင်းပြီးတော့နိမန်လမ်းမှန်နဲ့အများကျိုးကိုဆောင်ရွက်ခဲ့လို့ဆိုတာဘုန်းကြီးတို့ပေါ်လွင်နေပေါ့အဲ့ဒါဘယ်မှာသွားပြီးတော့ပေါ်လွင်နေလဲဆိုတော့ဘုန်းကြီးတို့ရွှေစည်းကုံစည်းတီးဆိုတာအနောယထာမင်းကြီးတီးခဲ့တယ်ပေါ့ဆွဲတော်ကိုထပ်ပနာပြီးတော့နောယထာမင်းကြီးတီးခဲ့တာမပြီးပြတ်တော့ကျန်စစ်သားမင်းလက်ထက်ကြတော့ပြန်ပြီးတော့တီးခဲ့တယ်ပေါ့ပြန်တီးခဲ့တော့သူတီးပြီးတဲ့အချိန်မှာဘုန်းကြီးတို့ကြောက်စာစိုက်သွားတယ်ပေါ့ကြောက်စာစိုက်သွားတော့ဘုန်းကြီးတို့ဘာတွေ့ရတယ်လဲဆိုတော့အဲ့ဒီအချိန်မှာစောလူမင်းရဲ့လက်ထက်မှာငရမန်ပုံကံတဲ့အခါမှာတိုင်းပြည်ဟာလူသားတွေစည်ရည်တွေစစ်တမ်းတွေခံပြီးတော့တနိုင်ငံလုံးပကံနေပြီးတော့ပါဝင်မြန်မာနိုင်ငံတနိုင်ငံလုံးဟာဒုက္ခတွေရောက်ပြီးတော့စစ်တမ်းကိုခံပြီးတော့ပြည်တွင်းစစ်ကြီးခံလိုက်ရတဲ့အတွက်လူတွေမှာငတ်ပြတ်ဒုက္ခတွေရောက်နေတဲ့အချိန်မှာကျန်စစ်သားမင်းရဲ့နန်းတက်ပြီးတော့အဲ့ဒီနန်းတက်ပြီးတဲ့အချိန်မှာရွှေစည်းပုံစည်းတီတို့ကြီးကိုတီးပြီးတော့ကြောက်စာရေးထိုးခဲ့တယ်ပေါ့အဲ့ဒီကြောက်စာတိတ်ပြီးတော့ခိုင်လဲခိုင်လုံပါတယ်ပကံရောက်လို့ရှိရင်လည်းပဲဒါကြီးညိုတဲ့အနေနဲ့ကိုဒီကြောက်စာဘယ်မှာရှိတယ်လဲဆိုတာသွားပြီးတော့လေးလာတဲ့နယ်ပေါ့မဖက်တတ်တော့မှမှန်းပြီးတော့ကြီးညိုလို့ရတာအဲ့ဒီမှာကျန်စစ်သားမင်းကြီးကဘလို့ဒိဋ္ဌိပြုခဲ့တယ်လဲဆိုတော့ပြည်သူပြည်သားတွေပြည်တွင်းစစ်တမ်းတွေခံပြီးတော့ငတ်ပြတ်ဆင်းရဲနေရတယ်ပေါ့ဒါတွေကိုသူမြင်တော့သူ့ရဲ့ကြောက်စာထဲမှာမလုပ်လဲဆိုတော့သူနန်းတက်လာတဲ့ရည်ရွယ်ချက်လေးဟာပြည်သူပြည်သားတွေရဲ့မျက်ရည်ကိုတုတ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်တစ်ချက်ပါပါဒါပါလဲဆိုတော့မျက်ရည်ကိုတုတ်ပေးမယ်ဆိုတော့အဟုတ်မျက်ရည်လိုက်တုတ်เสียမလိုပါဘူးပြည်သူပြည်သားတွေစာဝန်တွေပြေးလဲအောင်စိတ်တက်ပြီးမြင့်မြက်လောင်သူလှုပ်ပေးမယ်လဲတယ်လဲပဲလှုပ်သွားပါတယ်ဒါကြောင့်မရည်ရွယ်ချက်ကဒီစည်းစိမ်ကြီးတွေကိုလိုချင်လို့ရှင်ပြန်ဖြစ်လိုချင်လို့မဟုတ်ပါဘူးပြည်သူပြည်သားတွေကိုမျက်ရည်တုတ်ပြီးတော့ပေးမယ်စာဝန်တွေပြေးလဲအောင်လှုပ်ပေးမယ်နောက်တစ်ချက်ကဘာဆက်ဖွင့်ရလဲဆိုတော့သူ့ရဲ့လက်ရာလက်နဲ့ဆန်းစီစဘာစတဲ့စာရေးတောက်ရေးတွေကိုပေးပြီးတော့တဲ့ဟောဒီလက်ဝဲလက်နဲ့လူသားတွေရဲ့အဝတ်တန်စာတွေကိုငါပေးမယ်ဆိုပြီးတော့ရည်ရွယ်ချက်နဲ့တက်လာတယ်မျက်ရည်တုတ်ပေးတယ်ဆိုတာအစာတောက်တွေပေါ်အောင်လက်ရာလက်နဲ့ပေးမယ်အဝတ်စားတွေဆင်ပြေအောင်ဟောဒီလက်ဝဲနဲ့ပေးမယ်ဆိုပြီးတော့သူ့ရဲ့ရည်ရွယ်ချက်ကိုခွန်ကြီးတို့အဲရွှေစည်းကုံစည်းတွေမှာကြောက်စာထိုးသွားပါတယ်အဲ့တော့ဒီနေရာမှာကြည့်လို့ချင်းကျန်စစ်သားမင်းမှာခွန်ကြီးတို့ဒီစိတ်သက်ကောင်းမြတ်တာလေးတွေရှိတဲ့နဲ့တကယ်နဲ့ဆန္ဒဂတိလောဘကြီးခြင်းကြောင့်သူဟာငါရအောင်လို့ဆိုတဲ့စိတ်မပါပါဘူးပြည်သူပြည်သားတွေကြွယ်ဝအောင်ငါဘလို့အလုပ်ကျွေးပြုရမလဲဆိုတဲ့စိတ်တက်နဲ့ခွန်ကြီးတို့နန်းတက်ခဲ့တယ်ပေါ့နောက်ပြီးတော့ဘသူကိုတော့မုန်းတယ်ဆိုတဲ့စိတ်မရှိဘူးပြီးတော့ခွန်ကြီးဆက်ပြီးတော့ပြောပြနောက်ပြီးတော့မောဟဂတိဉာဏ်ပညာလည်းပဲကြီးလိုက်တာဒီဘဝငါချမ်းသာဖို့ဆိုတဲ့စိတ်မရှိဘူးအာလုံတ္တဝါတွေအတွက်ငါကောင်းကျိုးလုပ်မယ်ဆိုပြီးတော့ကောင်းကျိုးလုပ်တာဟာပါရမီဖြစ်တယ်ဆိုတဲ့စိတ်တည်းသူ့မှာတိတ်ပြီးတော့ပြေဝပါဘူးနောက်ပြီးတော့ဘယဂတိသူ့ရဲ့စာဝန်တွေမပြေလည်မှမကြောက်ဘူးငါကောင်းအောင်လုပ်ပြီးငါအတွက်လည်းလူလူကောင်းမှာပဲဆိုတဲ့ကမ္မနိယာမှာသဘောတရားကိုကြီးယုံကြည်တယ်ပေါ့အဲ့တော့ဒီနေရာမှာဒေါသဂတိမုံညင်းကြောင့်အကုသို့မလုပ်ဘူးဆိုတာဘယ်နေရာမှာသွားပေါ်တယ်ဆိုတော့ခွန်ကြီးတို့ဒီတမိုင်းကြောင်းကြီးပြန်ကြည့်တဲ့အခါမှာဒီတမိုင်းကတော့ပကံတမိုင်းကတော့အချက်လက်ကြီးကွဲတာရှိတယ်ပေါ့ဒီနေရာမှာတခုဆရာစောကြီးရေးထားတဲ့တမိုင်းအချက်လက်တွေဟာကျန်စစ်သားမင်းဟာမုံညင်းကြောင့်အာဃာတကြီးခြင်းကြောင့်ဒေါသကြီးခြင်းကြောင့်အကုသို့မလုပ်ဘူးဆိုတာဘယ်နေရာမှာသွားပြီးတော့ပေါ်လွင်တယ်လဲဆိုတော့ခွန်ကြီးတို့ဒီမင်းဖြစ်ပြီးတဲ့အခါမှာပုပ်ပါရဲ့မှာဘုန်းကြီးတို့နော်ရထားမင်းတဲ့ထက်ကတထုံကိုသွားတိုက်ပြီးတော့မနူဟာမင်းကိုထိန်ချုပ်ခဲ့တယ်ပေါ့အဲ့ဒီမနူဟာရဲ့မြေဖြစ်တဲ့အတဝတ်ဓမ္မာဆိုတဲ့ဘုန်းကြီးတို့အဲ့ဒီကျန်စစ်သားမင်းတက်တဲ့အချိန်မှာပုပ်ပါရဲ့မှာလူတွေစုပြီးတော့စစ်တဲ့အင်အားတွေစုပြီးတော့တနေ့အခွင့်ကောင်းရလို့ချင်းပကံကိုပြန်တိုက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ ပုတ်ပါမှာဘုန်းကြီးတို့လူစုနေတယ်ပေါ့စစ်တဲ့အင်အားတွေစုနေပုံကန်တော့မှာပေါ့တိုင်းပြည်ကလည်းပဲငရေမန်းကြောင့်စော်လူမြန်လည်းမနိုင်စော်လူမြန်လည်းပဲအသက်ခံရငရေမန်းလည်းပဲချိန်မုန်းပြီးတော့တိုင်းပြည်လေးငြိမ်သက်ခါစားရှိသေးတယ်အဲ့ဒီမနူဟာရဲ့မြေရဲ့ရန်ကျွေးဆက်ချင်တာနဲ့လူတွေဘာတွေစစ်တဲ့ဘူဘာတွေစုနေတာမြင်တော့ကြံစစ်သားမင်းရဲ့ကြံတယ်တကယ်လို့ငါဟာခုချိန်မှာဘုံမီနေလာတောက်တဲ့ချိန်ငါသွားပြီးတော့တိုက်လိုက်လို့ရှိရင်လည်းပဲဒီသဘုံဖြစ်တဲ့သဝတ္တံမှာခဏလေးနဲ့ချိန်မုန်းနိုင်ဒါပဲလို့တထုံမျိုးကစားခဲ့တဲ့မွန်မြန်မာရန်ညိုးကြီးဟာဒီတထုံကနေစားခဲ့တဲ့မွန်နေနဲ့မြန်မာတွေနဲ့ရန်ညိုးကြီးဟာငါဒီလိုသွားတိုက်လို့ချိန်မုန်းလိုက်လို့ရှိရင်သူတို့သေးချင်တော့သေသွားမယ်နောက်တစ်ချိန်မှာရတက်မအေးစရာရှိတယ်တိုင်းသူပြည်သားတွေလည်းပဲစစ်ဘေးဒဏ်ခံရပြီးတော့နည်းနည်းနဲ့များများဆိုတယ်လို့ဒုက္ခတော့ရောက်ကြလိမ့်မယ်အဲ့တော့ငါဘယ်လိုလုပ်မလဲလို့သူဟာကြံထုတ်လိုက်တဲ့ကနောက်ဆုံးမှာဘလို့ဖြစ်တယ်လေဆိုတော့အဲ့ဒီပုပ်ပါတောင်မှာလူတွေစုနေတဲ့ဒီအတဝတ္ထံမစီကိုတခွန်လွန်စားပို့လိုက်တယ်ပေါ့အတဝတ္ထံမတဲ့တင့်မှာလည်းပဲသားဆိုတဲ့ဒီသားတယောက်ရှိတယ်ပေါ့အဲ့ဒီသားကိုငါရဲ့သမီးဖြစ်တဲ့ရွှေအင်စီနဲ့လက်ထပ်ပေးမယ်တဲ့အဲ့တော့တင့်ရဲ့သားဖြစ်တဲ့ဒီနာဂတမန်ကိုငါရဲ့သမီးတော်ဖြစ်တဲ့ရွှေအင်စီနဲ့လက်ထပ်ကိုလက်ခံပါဆိုပြီးတော့လုံလိုက်တော့ဟိုကလည်းပဲဟောငါတို့ကောင်မှာရန်ညိုးမထားပါလားဆိုပြီးတော့သူ့ရဲ့သားဖြစ်တဲ့နာဂတမန်ကိုကျန်စစ်သားရဲ့သမီးဖြစ်တဲ့ရွှေအင်စီနဲ့လက်ထပ်လိုက်တဲ့အခါမှာမွေးလာတဲ့လောင်းစီကိုထိနှံပေးပြီးတော့မွန်မြန်မာချစ်ကြီးကိုတီဆောက်သွားပါတယ်အဲ့ဒီမှာကြည့်လို့ရှိရင်ကျန်စစ်သားရဲ့ဒေါသအာကာတဘလောက်မရှိဘူးမိမိရဲ့သမီးကိုပေးပြီးတော့မွန်မြန်မာချစ်ကြီးတီဆောက်ပြီးတော့တထုံကစခဲ့တဲ့မွန်မြန်မာရဲ့ရန်ညိုးကြီးကိုအဲ့ဒီနေရာမှာဖြည့်ရှင်းပြလိုက်တယ်သူရဲ့စစ်တပ်ရင်အားအဲ့ဒီချိန်မှာအင်မတန်ကြီးကျယ်နေဒီအတဝတ်ဓမ္မကိုသွားပြီးတော့တိုက်မယ်ဆိုလို့ချင်းလေခွန်ကြီးတို့မုံမုံညင်ညင်ကြေသွားနိုင်ပါလေသို့တော့ရန်ညိုးကြီးရှေမာဆိုးလို့ဆိုပြီးတော့ငင်းချမ်းကြီးတိဆောက်ပြီးတော့မွန်မြန်မာချစ်ကြီးတိဆောက်တာဟာသူ့ရဲ့ပညာကြီးမှုသူ့ရဲ့အာကာတနည်းမှုသူ့ရဲ့အမျော်မြင်ပညာကြီးပြီးတော့ငါ့ရဲ့ငါ့ကိုတိုင်းသူတိုင်းသားပြည်သူတွေကကြောက်တယ်လို့ထင်ပါဆိုတာလည်းပဲသူမကြောက်ဖက်နဲ့လှုပ်တဲ့လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့နဲ့လှုပ်သွားတဲ့အတွက်ကျန်စစ်သားမင်းရဲ့တိုင်းပြည်တည်ဆောင်ရေးမွန်မြန်မာချစ်ကြီးရဲ့အဲ့ဒီအလောင်းစီသူကနေစပြီးတော့အလောင်းစီသူဟာအဖေကမွန်သွေးအမေကမြန်မာသွေးဖြစ်တဲ့အတွက်ဖြစ်လာခဲ့ပါတယ်တိုင်းပြည်ကပို့ပြီးတော့မွန်မြန်မာချစ်ကြီးစီလုံးကြီးလို့လှုပ်ခဲ့တယ်ဆိုတဲ့တမိုင်းကောက်ချက်တွေရှိတယ်ပေါ့ဒါတွေကဘာလဲဆိုတော့ကျန်စစ်သားမင်းကြီးရဲ့အကတိကင်းတဲ့အတွက်ဒါတိုင်းပထမမြန်မာနိုင်ငံတော်ကြီးကနော်ရထာမင်းစခဲ့တယ်ကျန်စစ်သားလက်ထက်မှာပို့ပြီးတော့ခိုင်မြဲလာတယ်ဆိုတာဒါဘုန်းကြီးတို့တမိုင်းကြောင်းလေးလာတဲ့သူတိုင်းသိတယ်ပေါ့ဒါကြောင့်မြတ်စွာဘုရားကတင်္ဂလကတ္တရူသားကိုလည်းပဲဟောတယ်သူကြွယ်သားတဲ့အဲ့ဒီအကတိလေးပါလောဘကြီးလို့ဒေါသကြီးလို့ပညာမဲ့လို့အကြောက်တရားကြီးလို့ဒီလိုလေးပါရှိနေလို့ချင်းဒီပုဂ္ဂိုလ်ကအကုသိုလ်မှန်သမျှမလုပ်ရဲတာမရှိတော့ဘူးတဲ့ဒါကြောင့်ဒီတရားလေးပါကိုရှောင်ကျင်ရပါတယ်တဲ့နောက်ပြီးတော့မြတ်စွာဘုရားဆက်ဟောတယ်ဘာလဲဆိုတော့အဲ့ဒီလိုအကုသိုလ်၄ပါးကိုပယ်ရမယ်။အကုသိုလ်လုပ်ခြင်းရဲ့အကြောင်းဖြစ်တဲ့၄ပါးကိုပယ်တယ်လို့ပဲတဲ့။စီးပွားဥစ္စာတွေဆိုတာစုစည်းရတယ်၊တရားသဖြင့်ကြားတဲ့ပစ္စည်းတွေဆိုတာ။အဲ့ဒါတွေပျက်စီးဖို့ရအတွက်အကြောင်း၆မျိုးဒီ၆မျိုးကိုလည်းပဲရှောင်ကျင်ရတယ်။ဘာလဲဆိုတော့နံပါတ်၁။သူရာမေရိယာမေဇပမာဒဋ္ဌာနာနုယောဂာတဲ့။မူရစ်စေတဲ့တေဝေခြင်းရဲ့အကြောင်းဖြစ်တဲ့တေရက်ကိုတောက်စားခြင်းမှာရှောင်ကျင်တယ်တဲ့။တေရက်ဆိုတာပုံမှန်တောက်ရင်ဒီတိုင်းဆိုင်တော့သူကအပယ်ကြတဲ့ထဲတော့မြတ်စွာဘုရားထည့်မဟုတ်ဘူး။တို့တို့စီးပွားဥစ္စာများများတောက်လာပြီဆိုလို့ရှိရင်သူများတက်လည်းပဲတက်နိုင်တယ်သူများဥစ္စာလည်းပဲခိုးနိုင်တယ်သူများတာမရလည်းပဲလွယ်တကူပြင်မနိုင်တယ်ခိုးပြောဒီပြောနဲ့မဟုတ်တာပြောဖို့လည်းပဲလွယ်တယ်ပေါ့သူတာမီလေးရဒါကြောင့်မို့ရှောင်ကျင်ခိုင်းတယ်ငါးပါးတည်တာတည်းထည့်ထည့်ဒီနေရာမှာကျတော့စီးပွားပြတ်တဲ့ထဲမှာကျဲတာတေရက်တောက်နေတဲ့ပုဂ္ဂိုလ်အလွန်ကျွံတောက်ပြီဆိုရင်ဒီပုဂ္ဂိုလ်တွေစီးပွားရေးပြတ်တော့တာလေဒါလည်းပဲရှောင်ပါတဲ့နံပါတ်၄ကသမစ္စာဘိစရဏတဲ့ပွဲလန်းတပင်ဒီဓာရီကိုလည်းပဲသွားပြီးတော့ပွဲလန်းတပင်ရှိတဲ့နေရာမှာမြောက်ကြမြောက်ကြနဲ့စိတ်ကြွပြီးတော့သွားတာများရင်လည်းပဲစီးပွားရေးပြတ်မှာဒါကိုလည်းပဲရှောင်ကြပါတဲ့နံပါတ်3ကဘာလဲဆိုတော့ဝီကာလာဝီတီကာစရိယာနုယောဂာတဲ့အချိန်မဲ့အခါမဲ့ဤဒီမှာမသွားတဲ့နေရာတွေညတစ်ချက်တို့နှစ်ချက်တို့မှာအထူးသဖြင့်မိန်းကလေးတွေစီပိုပျက်စီးနိုင်ပေါ့မျိုးကောင်းသားတွေဆိုတာလည်းပဲအချိန်မဲ့အခါမဲ့ဤဒီမှာပွဲလန်းတပင်ကြီးကျင်တဲ့အတွက်ဟိုးသွားဒီသွားဓာရီကလည်းပဲစီးပွားဥစ္စာမတက်ချင်းရဲ့အကြောင်းလေနံပါတ်၄ဇူတပမာရဒါနာနုယောဂမေလျောခြင်းတရားအကြောင်းဖြစ်တဲ့ကျွေးရန်ကစားခြင်းစတဲ့အလောင်းစားကိုပပံအထုတ်ခြင်းသည်စီးပွားရေးရဲ့ပျက်စီးခြင်းရဲ့အကြောင်းဖြစ်တယ်အလောင်းစားတွေကိုခုခေတ်ဆိုရင်တစ်လုံးနှလုံးသုံးလုံးဒါတွေလောင်းလို့ဘဝပြတ်ပြီးတော့အိမ်ဆောင်ရေးတွေပြတ်တာလည်းအများကြီးရှိခဲ့ရတယ်ပေါ့ဒါကြောင့်မို့ဒီအလောင်းစားကိုလည်းပဲ မိမိတို့စိတ်ကြည်လက်ပြောက်မှတပါစီးပွားရေးဖြစ်နေတော့မလုံနဲ့တဲ့ဘယ်တော့မှစီးပွားရေးမတက်ဘူးစီးပွားရေးကျတက်တယ်ဒါကြောင့်ဒီအလောင်းစားကိုလည်းပဲတချောင်းချောင်းပါတဲ့နောက်ပြီးတော့နံပါတ်5ချက်ကပါပမိတ္တံယောဂတဲ့ဂျုံမသွားဆွေခင်ပွန်တို့နဲ့မိဝဲပေါင်းဖို့ခြင်းကိုလည်းပဲရှောင်ကြဉ်ရမယ်ဒါမှလည်းပဲစီးပွားဥစ္စာတက်တယ်တဲ့အဆွေခင်ပွန်ဆိုတာသွားပြီးတော့တန်ရောစဉ်တွေ့နေတယ်သူ့ရဲ့ကျင်းစာရိတာမကောင်းတာကြီးလုပ်နေဒါကြီးသွားတန်ရောစဉ်တွေ့ကိုပါရှုံးတာပဲဆက်စွားပြောခဲ့တဲ့ဘုန်းကြီးတို့အစားတက်တက်မင်းဆိုရင်သူတော်ကောင်းကနေပြီးတော့ရှင်တေဝရနဲ့ပေါင်းလိုက်တဲ့အတွက်ဖခင်ကိုတက်ချင်းဆိုတဲ့ပြစ်မှုတွေကျူးလွန်ပြီးတော့ငရဲတီကြသွားတာဒါပဝန်းကျင်တည့်ရည်ကြီးတယ်ဒီလိုပဝန်းကျင်မကောင်းတာဆိုရင်လည်းပဲရှောင်လိုက်ပါတယ်တယောက်တည်းနေတာကမြက်သေးတယ်တဲ့မြက်စွာကြီးဒါကြောင့်မဒီမိတ်ဆွေခင်ပွန်ပဝန်းကျင်မကောင်းတာကိုလည်းပဲရှောင်ရတယ်အလတ္တိယံယောဂတဲ့အပြင်းထူတာကိုလည်းပဲရှောင်ပါတဲ့လူဖြစ်လာမှတော့စီးပွားရေးလောက်ရမှာပဲတန်ခါဖြစ်လာမှလည်းပဲစာတင်စားချက်မျက်စောပြလုံးစီခြင်းနဲ့ဒူရန်ပောက်ကိုကြိုးစားရမှာပဲအပြင်းထူနေလို့ရှိရင်လူဖြစ်လည်းပဲလူချင်းပဲဖြစ်မှာယဟန်ဖြစ်လည်းပဲယဟန်ချင်းပဲဖြစ်မှာပဲတဲ့ဒါကြောင့်အပြင်းထူတာကိုရှောင်ခြင်းမှာအဲ့ဒီ6ပါးကိုရှောင်ခြင်းလို့ရှိရင်စီးပွားရေးတက်ပြီးတော့သာသနာရေးတွေလူမှုရေးတွေလုပ်နိုင်ပြီးတော့ပါရမီတွေပြည့်နိုင်ပါတယ်တဲ့ဒါကြောင့်စီးပွားပျက်စီးခြင်းရဲ့အကြောင်း6ပါးကိုလည်းပဲရှောင်ခြင်းမှာလို့မြတ်စွာဘုရားကမိန့်ပေါ့နောက်ပြီးတော့ဆက်ဟောတာသာတိတပရိစ္ဆာရီတဲ့6ပါးသောယေမျက်နာတို့ကိုဘေးရန်ကင်းကွာဤမြတ်ချင်းတော်ကောင်းစွာဖုံးပြီးပိတ်ဆို့တတ်သည်တဲ့6ပါးသောယေမျက်နာကိုတင်စကားနဲ့ပြောရင်တော့ရှစ်ခိုးတာပေါ့မြတ်စွာဘုရားရဲ့စကားနဲ့ပြောရင်အရက်6မျက်နာကိုဘေးရန်ကင်းကွာပြီးတော့ဤမြတ်ချမ်းသာလာအောင်ကောင်းကောင်းပိတ်ဆို့ဖုံးပြီးတတ်ရတယ်တဲ့အဲ့တော့ရက်6မျက်နာကိုရှစ်ခိုးတယ်ရက်6မျက်နာကိုလုံးချုံအောင်လုပ်တယ်ဆိုတာဘာပြောတာလဲဆိုတော့ဘုရတိမာတိတာမာတာပိတရောဝေဒီတက်ပါအရှိရက်ဆိုတာမိဘနှစ်ပါးတက္ကိနာတိတာအစရိယဝေဒီတက်ပါတောင်ရက်ဆိုတာဆရာသမားကျေးဇူးရှင်ပုဂ္ဂိုလ်တွေတဲ့ဥတ္တရာတိတာဒါတဥတ္တရာတိတာပုဒ္ဒါနာရဝေဒီတက်ပါတဲ့ပစ္စည်းမာတိတာဒါတပုဒ္ဒါဒါရဝေဒီတက်ပါတဲ့အနောက်ရက်ဆိုတာကသာသမီဇနီးမယားတဲ့နောက်ပြီးတော့မြောက်ရက်ကဘာလဲဆိုတော့ဩတ္တရာတိတာမိတ္တာမစ္ဆာဝေဒိတဘာအပေါင်းအသင်းမိတ်ဆွေတွေဟာမြောက်ရက်တဲ့နောက်ပြီးတော့အောက်ရက်ကကိုယ့်ရဲ့အလုံသမားတွေအထက်ရက်ကရဟန်းပုံသားတွေအဲ့ဒီအရှိရက်ဖြစ်တဲ့မိဘနှစ်ပါးတောင်ရက်ဖြစ်တဲ့ဆရာသမားအနောက်ရက်ဖြစ်တဲ့သာသမီဇနီးမယားမြောက်ရက်ဖြစ်တဲ့မိတ်ဆွေအောက်ရက်ဖြစ်တဲ့အလုံသမားအထက်ရက်ဖြစ်တဲ့ရဟန်းပုံသားသာသနာတောင်ကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်တွေကိုကောင်းကောင်းမွန်မွန်သူကျင့်ဝတ်နဲ့သူကျင့်တာကိုမြတ်စွာဘုရားကအဲ့ဒါရဲ6မျက်နှာရှစ်ခိုးတာတဲ့အရဲ6မျက်နှာအရှိရက်ကိုရှစ်ခိုးပါဆိုတာရှစ်ရက်ကိုရှစ်ခိုးတာပြောတာမဟုတ်ဘူးတဲ့မိဘလေးပေါ်မှာအချိန်ရလည်းပဲစီသွားတော့ဘုန်းကြီးအကျဉ်းချုပ်လေးပဲပြောတော့ပေါ့နော်အရှိရက်ရှစ်ခိုးတာဆိုတာရှစ်ရက်ကိုရှစ်ခိုးတာပြောတာမဟုတ်ဘူးတဲ့မိဘနဲ့တူတဲ့အရှိရက်ကိုကြွေမွေးမပြတ်ဆောင်ရွက်စီမံမွေးကန်းထိုက်စေလူမြဝေ၍စောင့်လေမျိုးနွယ်ဝန်းငါတွေတင့်မွေကြပြင့်မွေသားတို့တာတဲ့မိဘတွေကိုပြုစုလုပ်ကြွေးတယ်မိဘတွေရဲ့အမွေဖြစ်တဲ့ကုသိုလ်ကောင်းမှုတွေကိုလက်ဆင့်ကမ်းပြီးတော့လုပ်တယ်ပေးလို့ရှိရင်မိဘတွေအများအတန်းပေးဝေးတာအဲ့ဒါအရှိရက်ကိုရှစ်ခိုးတာပဲတကယ်ရှစ်ခိုးတာမဟုတ်ဘူးတဲ့မိဘကိုရိုးရိုးသေးသေးလုပ်ကြွေးတယ်ပြုစုတယ်စိတ်ချမ်းသာအောင်ထားတယ်ပေးလို့လို့ရှိရင်အများအတန်းပေးဝေးတယ်ဒါအရှိရက်ကိုရှစ်ခိုးနေတာပဲတဲ့နောက်ပြီးတော့အထက်ရက်ကိုရှစ်ခိုးတာဆိုတာဘာတော့ဆိုတော့ယဟန်ပုံသားတွေဆိုတာရှိတယ်တဲ့သာသနာလုပ်လုပ်ပြီးတော့စီးပွားရေးမလုပ်ဘဲနဲ့တကယ်သာသနာလုပ်ဖြစ်တဲ့စာတင်စာချတရားဟောတရားပြလုပ်တာအဲ့ဒီအရှင်မြတ်တွေကိုကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာဒီမေတ္တာတွေတရားတွေရှိတဲ့ကာယကံဝစီကံမနောကံနဲ့တန်ဃာတော်ရှင်မြတ်တွေဝေယဝိသလာလုပ်ပေးတယ်တန်ဃာတော်ရှင်မြတ်တွေကိုမိမိတို့တတ်နိုင်နေမြမိမိတို့ရဲ့ဓမ္မမိတ်ဆွေတွေကိုတရားနာဖို့ဖိတ်ကြားတယ်သူတို့ဘုံမှာတန်ဃာတော်ရှင်မြတ်တွေဘုံမှာလုပ်ကိုချမ်းချမ်းသာသာလုပ်နိုင်မှုပံ့ပိုးခြင်းနဲ့စိတ်တွေရှိတယ်ဆိုတာကာယကံဝစီကံမနောကံမေတ္တာလို့ခေါ်ပါတယ်အဲ့တော့မေတ္တာစိတ်သက်ဆောင်ရွက်ချစ်ခင်ခင်မင်နှုတ်ချိုးလိုလျင်ဖိတ်တာတဲ့သဒ္ဒုဒ္ဓကျင့်ကဘာလဲဆိုတော့အနာဝတ္တဓာရတာယမလူလိုဝန်မတူပဲလူတန်းလူတည်းရဲ့ဖြစ်ဖြစ်မပိတ်ထားတော့တကားရှိတည်းရဲ့ဖြစ်ဖြစ်လကောင်းရဟန်းပုံသားတွေအပေါ်မှာစိတ်ထဲရနေပြီးတော့အမြဲတမ်းဖွင့်ထားတဲ့စိတ်ရှိရတယ်ရဟန်းတန်ဃာတွေဆိုလို့ရှိရင်တကယ်အလုံးလုံးတဲ့ဆိုရင်လိုအပ်တာငါတို့တူမယ်ဆိုပြီးတော့စိတ်ထဲမှာညွတ်နေလို့ရှိရင်ဒါဒါမှမဟုတ်လျှောက်ထားလို့ရှိရင်ဒါဒါဂါရီရဲ့ကျင့်ဝတ်အဲ့ဒါအထက်ရက်ကိုရှစ်ခိုးနေတာပဲအာမီတာနုဗရာနေနာအဲ့ဒီလိုလျှောက်ထားတာတွေမကဘဲနဲ့စိတ်ထဲမှာလှူမယ်လို့ ဒိဋ္ဌာယုံနဲ့မကားပြီးလက်တွေ့လိုအပ်တာကိုလူပြီးဆိုရင်ဒါအထက်ရက်ကိုရှစ်ခိုးနေတာပါတဲ့ကာယကံနဲ့ရှစ်ခိုးတယ်ဝစီကံနဲ့ကောင်းကောင်းမွန်းမွန်းလျှောက်တယ်စိတ်နဲ့အကျိုးလိုလားတဲ့နောက်ပြီးတော့လှူဒန်းခြင်းနဲ့စိတ်ရှိတယ်တကယ်လှူဒန်းတယ်တကယ်ကိုပဲသီလသမာဓိပညာရှိပြီးတော့လှုပ်လှုပ်တဲ့ယဟန်နေပုံမှာမျက်နိုးတယ်ဆိုရင်အဲ့ဒါဟာတကယ်အရှိရက်အထက်ရက်ကိုဝတ်မချလည်းပဲဒါအထက်ရက်ကိုဝတ်ချတယ်ကိုငါဘုရားရဲ့သာသနာတော်မှာခေါ်ပါတယ်ဆိုပြီးတော့ဒီခေါ်လိုက်တယ်ခေါ်လိုက်တဲ့ကံမှာကြံတဲ့ရက်တွေလည်းပဲနေတူပါပဲဒီလိုပဲအဲ့တော့သာသမီဖြစ်တဲ့ပုဂ္ဂိုလ်ဟာကြွေးမွေးမပြတ်ကြတာမိမိရဲ့မိဘတွေအသက်ရှိရင်ကြွေးမွေးတာဒါဟာရှေ့ရက်ကိုရှေ့ခိုးနေလို့ခေါ်ပါတယ်ဆောင်ရွက်စီမံမိဘတွေလုပ်ငန်းနေကိုမိမိတို့ကဦးစီးပြီးတော့မိဘတွေအသက်ကြီးလာတဲ့အခါနားယူပါစေဆိုပြီးတော့ဆောင်ရွက်ပေးတယ်ဒါလည်းပဲရှေ့ရက်ကိုရှေ့ခိုးနေတယ်လို့ခေါ်ပါတယ်မွေကံထိုက်စီတဲ့မွေကံထိုက်တယ်ဆိုတာဘာပြောရလဲဆိုတော့မိဘရဲ့မွေကံထိုက်တဲ့သားဆိုတာကိုကျင်တရားကောင်းပြီးတော့မိဘဂျေစုကိုတည်တဲ့သားဟာမွေကံထိုက်တဲ့သားပါအဲ့ဒီလိုမွေကံထိုက်အောင်မိဘရဲ့စကားကိုနားထောင်ပြီးတော့မိဘပေါ်မှာစိတ်ချမ်းသာအောင်ထားတဲ့သားသမီးမျိုးဖြစ်အောင်လုပ်ပါတဲ့ဒါလည်းပဲရှေ့ရက်ကိုရှေ့ခိုးနေတာပဲဒီလိုမှမဟုတ်နဲ့ကလန်ကဆန်လေးလုပ်ထင်ရလုပ်နေလို့ရှိရင်သူကသူမိဘကိုဘယ်လောက်ကြီးရှေ့ခိုးနေနေဒါဟာရှေ့ခိုးတယ်လို့မခေါ်ပါဘူးဒါကြောင့်မကြွေးမွေးမပြတ်ဆောင်ရွက်စီမံမွေကံထိုက်စီလူမျှဝေ၍လူတန်းပြီးတော့ယခုလိုမိမိတို့ချွေရမင်းမိသားစုလိုမိမိတို့ရဲ့မိခင်မိတွေအမြတ်တမ်းပေးဝေတယ်ဆိုတော့ဒါရှစ်ခိုးနေတာနဲ့အတူတူပဲတဲ့စောင့်လေမျိုးနွယ်တဲ့မျိုးနွယ်စောင့်နေဆိုတော့မိဘထားခဲ့တဲ့ပစ္စည်းဥစ္စာကိုဆုံးရှုံးမသွားအောင်မိမိတို့တက်တဲ့ပညာတွေနဲ့စီးပွားရေးတွေဆက်လက်ပြီးတော့ဆောင်ရွက်တာဒါမျိုးနွယ်ကိုစောင့်နေလို့ခေါ်ပါတယ်နောက်ပြီးတော့မိမိတို့မိဘကဖရားတည်ခဲ့တယ်ဆိုရင်ဒီဖရားကိုဆက်လက်ပြုပြင်တယ်။မိမိတို့မိဘကဝါစုသင်္ကန်းကထိန်သင်္ကန်းတွေလှူတယ်ဆိုရင်ဒီကုသိုလ်တွေကိုဆက်မပြတ်ဖြစ်အောင်မိမိတို့လက်ထက်မှာပြည့်စဲမတော့အောင်လုပ်တယ်ဆိုရင်ဒါလည်းပဲအမျိုးကိုစောင့်နေသားသမီးလို့ဒီလိုပဲခေါ်ရပါတယ်။အဲ့ဒီလိုလုပ်နေလို့ရှိရင်မိဘကိုတကယ်ဝတ်မချတောင်မှအဲ့ဒီလိုကျွေးမွေးမပြတ်စတဲ့မိဘအပေါ်မှာကျင့်ထိုက်တဲ့သားသမီးရဲ့ကျင့်ဝတ်တွေလုပ်နေပြီဆိုလို့ရှိရင်အဲ့ဒါအရှိရဲ့နဲ့တူတဲ့မိဘကိုမျက်နှုတ်ရှိခိုးနေတာလို့ခေါ်ပါတယ်လို့မြတ်စွာဘုရားကတင်္ဂါလကတ္တရတောကိုပြောလိုက်တယ်ပေါ့အဲ့ဒီလိုမိဘကိုရှစ်ခိုးတဲ့ပုဂ္ဂိုလ်ကိုလည်းမိဘကနေပြီးတော့မကောင်းမြတ်တဲ့ကောင်းရာညွန်လက်ဆိုပြီးတော့မိဘချင်းမူတည်နဲ့ပြန်ပြီးတော့စောင့်ရှောက်တဲ့အခါမှာသူတော်ကောင်းဖြစ်ပြီးတော့စိတ်ချမ်းသာပြီးတော့တည်လို့ရှိရင်လည်းပဲလက်ရွာနိဗ္ဗာန်တည်းရောက်နိုင်ပါတယ်တဲ့တန်ဃာတော်ရှင်မြတ်တေကုနဲ့အထက်ရဲ့နဲ့တူတဲ့တန်ဃာတော်ရှင်မြတ်တေကုလည်းပဲစောစောလို့ကာယကံဝစီကံမနောကံမေတ္တာတွေထားပြီးတော့နောက်ဆုံးမှာစိတ်ကလည်းပဲမြဲပွင့်တာတယ်တန်ဃာတော်ရှင်မြတ်တေကောင်းကောင်းလုပ်နေတယ်ဗျာကောင်းကောင်းကြည့်နေတယ်ဗျာငါတို့လူမယ်တကယ်လည်းပဲအချိန်လိုအပ်တဲ့အချိန်ကျရင်ထုတ်လူကြတယ်တန်ဃာတော်ရှင်မြတ်တေရဲ့သီလတမာတိပညာရှိတဲ့တန်ဃာတော်ရှင်မြတ်တေကိုဆိုလိုတာပေါ့ဒီလိုမှမဟုတ်ပဲနဲ့တွေ့ကြရတန်ဃာတော်ရှင်မြတ်တေကလာလူခံတိုင်းမလူတာဘူးတော့ဒါကျင့်ဝတ်ပြတ်တယ်လို့ပြောလို့မရပါဘူးဒါကြောင့်တကယ်ဦးပဲသီလသမာဓိပညာနဲ့သာသနာလုံးလုံးနေပြီဆိုရင်မိမိတို့ဟာကာယကံဝစီကံမနောကံမေတ္တာထားပြီးတော့ထိတ်မန်းတာတို့ပစ္စည်းလေးပါးလိုအပ်တဲ့ကားလျှောက်ထားတာတို့မိမိရဲ့စိတ်ကိုအမြဲတမ်းမိမိရဲ့နှလုံးသားကိုတန်ဃာတော်ရှင်မြတ်တွေအတွက်စွန့်လွတ်မယ်ဆိုတဲ့ဖွင့်ထားတဲ့စိတ်တွေလိုအပ်တဲ့အခါမှာကူညီတာတို့လှူဒန်းတာတို့ဒါတွေဟာအထက်ရက်ကိုရှစ်ခိုးနေတယ်လို့ခေါ်ပါတယ်တဲ့အိမ်မှာနေပေမဲ့လို့တန်ဃာတော်ရှင်မြတ်တွေစီမရောက်ဘဲနဲ့ဝတ်မချပေမဲ့လို့ဒါအဝေးရနေဒီကျင့်ဝတ်၅ပါးကိုတက်ဆွမ်းနဲ့မြလုပ်နေတာအထက်ရက်ကိုရှစ်ခိုးတယ်လို့ဒါမြတ်စွာဘုရားလို့ခေါ်တာပါပဲအဲ့တော့မြတ်စွာဘုရားကအဲ့ဒီလိုတရားတွေဘက်ကကျင့်ဝတ်ကျင့်ရဟန်းတွေဘက်ကလည်းမကောင်းမြတ်တာကောင်းရာညွန်လေးအတေဟောကျူနာဘူးထမန်နတ်ထန်တင်ရွာမေတ္တာလေးပြုဤ၆ခုအဲ့တော့ယဟန်းတွေကျင့်ဝတ်၆ပါးတည်းကမကောင်းတာတွေပြောပြတယ်ကောင်းတဲ့နေရာမှာညွန်ပြတယ်ကလျာဏိနာမနတာနုကံပန္တိတဲ့တရားဓမ္မတွေကိုးကွယ်ဖို့မျိုးဆက်ရှိအောင်ကိုယ့်ရဲ့မျိုးဆက်တစ်တီကိုသီလဓမ္မတွေပညာမြင့်တင်ပေးပြီးတော့ဒီလိုသာသနာအာဇာနည်ဖြစ်တဲ့သီလဓမ္မတွေပညာတကယ်အလုံးလုံးတာတွေကိုးကွယ်ပါဆိုရင်ဒါတရားဓမ္မတွေမေတ္တာစိတ်နဲ့စောင့်ရှောက်တာရောက်ပါတယ်နောက်ပြီးတော့တရားတွေခေါ်တယ်ခေါ်ဘူးတဲ့တရားကိုလည်းပဲပြဿနာမေးခြင်းအပြင်ဖြေရှင်းပေးတယ်နောက်ပြီးတော့နတ်ရွာနိဗ္ဗာန်အတွက်လမ်းဒါနသီလဘာဝနာတွေကိုညွှန်ပေးတယ်ဆိုပြီးတော့ယဟန်တွေကလည်းပဲပြန်ပြီးတော့ကျင့်ဝတ်တွေလုပ်ကြတယ်တဲ့အဲ့တော့တရားဓမ္မတွေအထက်ရက်ရှိခိုးတယ်ဆိုတော့ယဟန်တွေကိုစွန့်အားပညာပြုစုကြတယ်အရှိရက်ကိုရှိခိုးတယ်ဆိုတာမိဘပေါ်မှာကျင့်ထိုက်တယ်သာသမီကျင့်ဝတ်တွေကိုလုပ်ကြတယ်အဲ့ဒါတွေလို့လို့လို့ရှိရင်မြတ်စွာဘုရားနတ်ရွာနိဗ္ဗာန်ကိုရောက်နိုင်ပါတယ်ဆိုပြီးတာဘုန်းကြီးအချင်းများလို့ကျင့်ကြုတ်ပဲဟောလိုက်ပါတယ် တော့ယနေ့စုပေါင်းပြီးတော့ပြုတဲ့ကုသိုလ်ရှင်တွေလည်းပဲတင်္ဂလကတ္တုကအဲ့ဒီတရားကိုနားပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်သွားပါတယ်။ဖရာတရားတန်ခါကိုလည်းပဲအမြဲတမ်းစိတ်ကပ်သွားပါတယ်။အဲ့ဒီတရားကိုဘုန်းကြီးရဲ့ဓမ္မလက်ဆောင်ကျင့်နဲ့ပေးပါတယ်။အဲ့ဒီလူကျင့်ဝင်ဆိုတဲ့လူဝီဒီတရားကိုကျင့်ကြံကြိုးကိုအားထုတ်ပြီးတော့နောက်ဆုံးမှာဒါနသီလဘာဝနာများကိုစတဲ့တကူကြိုးစားနိုင်ကြပါစေ။အဲ့ဒီလိုဒါနသီလပေါင်းနာများကိုကြိုးစားပြီးတော့နောက်ဆုံးမှာမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုပြင်းပြစွာမျက်မှောက်ပြုနိုင်တော်သူတော်ကောင်းများဖြစ်နိုင်ကြပါစေကုန်သတည်း။ကြင်နေပြုတဲ့ကုသိုလ်တွေကလည်းဖျားရပြီးတော့အတွက်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးရည်စဲချကြတဲ့ရည်စဲခွက်ပါရင်ကိုင်းမပါလို့ရှိရင်လက်အုပ်ချီပြီးတော့အားလုံးလိုက်ဆို။